Welcome to the Voice of America in Burmese.
Mingla ba shin. PO American tan ye 2018 khu ni April 24 ye in ga ne nya ban season rwe ko American Piran su myo ro Washington DC ga ni dai yai thau le ni ba bi. Line nomita 25 32 51 line lamita 190 ga ni na sin nai de lo. PO ye Facebook sa myan na PO Burmese news ga ni pi ro le na sin nai ma le shin.ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမသင်္ကီထိုက်ပါရှင်။အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ဧည့်သည်တော်အဖြစ်ရောက်ရှိနေတဲ့ပြင်သစ်သမ္မတကိုအမေရိကန်သမ္မတကဒီကနေ့အင်ဗျူရောမှာအခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။ကနေဒါနိုင်ငံမှာကျင်းပတဲ့ဆက်မှုထိပ်သီး9နိုင်ငံရဲ့ G7 ညီလာခံမှာတော့ရိုဟင်ဂျာကိစ္စကိုအလေးပေးဆွေးနွေးခဲ့ကြပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုမတ်ဤတန်စင်နဲ့အတူချိန်ညားပါမယ်ရှင်။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာရခိုင်ပြည်နယ်ရဲ့သတင်းယူဖို့ရောက်နေတဲ့ VOA သတင်းတောက်ကဘင်္ဂလားဒေ့ရှ်ဘက်ကပြန်ဝင်လာတဲ့မွတ်စလင်မိသားစုဝင်5ဦးကိုမေးမြန်းခွင့်ရခဲ့ပါတယ်။လှိုင်တာယာက4ရက်ကြာလောင်ကျွမ်းနေတဲ့အမိုက်ပုံကြီးကလည်းအခုထိမငြိမ်သေးပါဘူး။
တော်အပေါ်တက်တယ်တက်ပြီပဲခင်ဗျာအောက်ကလိုက်လောင်တဲ့ကောင်ကြတော့အပေါ်ကဖျားလိုက်အပေါ်က6ဝါးရဲ့ကောင်အောက်ကလိုက်တဲ့ကောင်ကအပေါ်ပြန်လောင်လိုက်အဲ့လိုတော့လောင်နေမှာပဲအဲကျွန်တော်တို့က
ရန်ကုန်တိုင်းမိသက်တပ်ဖွဲ့ဒုညွှန်မှုရဲ့ပြောပြချက်နဲ့တူနှားဆင်ရမှာပါလူနည်းစုတိုင်းရင်းသားတွေရဲ့ဘာသာစကားဖွံ့ဖြိုးတိုးတက်ရေးလက်ရှိဆောင်ရွက်နေတဲ့အခြေအနေထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအလုပ်လုပ်ခွင့်အတွက်အဓိကကြားတဲ့မှတ်ပုံတင်စီရင်သွင်းဖို့ကိစ္စတွေကိုဖြည်းဖြည်းစီစီဆောင်ရွက်ဖို့ထိုင်းဝန်ကြီးချုပ်ရဲ့သတိပေးစကားကိုလည်းနှားဆင်ကြရမှာပါအေဗီလာ29ရက်နေ့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ဦးတွေ့ဆုံတဲ့အခါမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးမူကြမ်းရေးဆွဲနိုင်တော့မလားဆိုတာလည်းသိရပါမယ်ရှင်။အခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုက်နဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင
်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ဗျူရောမှာနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။ဒီနောက်မှာတော့ခေါင်းဆောင်တို့ဥတို့ဆွေးနွေးချမှာဖြစ်ပြီးနိုင်ငံတော်ညစာစားပွဲကိုလည်းတက်ရောက်မှာပါပြင်သစ်သမ္မတကိုနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုပွဲမှာတော့အမေရိကန်စစ်တပ်တပ်ဖွဲ့ကြီး5ခုစလုံးကတပ်ဖွဲ့ဝင်900လောက်လည်းတက်ရောက်ခဲ့ပါတယ်သမ္မတထရန့်ရဲ့ပထမဆုံးသောနိုင်ငံတော်ညစာစားပွဲအခမ်းအနားမှာတော့ Washington National Opera Company ကဖျော်ဖြေမှာပါအမေရိကန်နိုင်ငံတွင်းအလူမီနီယံနဲ့သံမဏိတင်သွင်းမှုတွေအပေါ်အခွန်တိုးကောက်မဲ့သမ္မတထရန့်ရဲ့အစီအစဉ် Iran Nuclear အရေးစီးရီးယားစစ်ပွဲဆရာတွေလိုမျိုးအရေးကြီးတဲ့ကမ္ဘာရေးရာကိစ္စတွေနဲ့နှစ်နိုင်ငံတို့ရင်ဆိုင်နေရချိန်မှာပဲဒီကနေ့အင်ကာနစ်ဆွေးနွေးပွဲပေါ်ပေါက်လာတာပါအမေရိကန်သမ္မတထရန့်ကသူ့အစိုးရလက်ထက်မှာပထမဆုံးနိုင်ငံတော်ဧည့်သည်တော်အဖြစ်ပြင်သစ်သမ္မတကိုဖိတ်ကြားရတဲ့အကြောင်းရင်းတစ်ခုကတော့ပြင်သစ်သမ္မတနဲ့သူ့ရဲ့ရင်းနှီးမှုကိုဂုဏ်ယူတဲ့အချက်လဲပါပါတယ်ချိန်ချောက်မှုတွေပြဿနာတွေမရေရာမှုတွေအများအပြားပေါ်ပေါက်နေတဲ့လက်ရှိကာလမှာအခုခီးစင်ကတိတ်ကိုအရေးကြီးတယ်လို့လဲပြင်သစ်သမ္မတကဝါရှင်တန်ကိုဆက်ရောက်လာချိန်မှာပြောဆိုခဲ့ပါတယ်။အီရန်နျူကလ িয়ার အရေး6နိုင်ငံသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မသွားရေးပြင်သစ်သမ္မတကအခုခီးစင်အတွင်းသမ္မတထရန့်ကိုစီယုံပြောဆိုမယ်အနေအထားလည်းရှိပါတယ်။ဒါအပြင်ဆီးရီးယားနိုင်ငံတွင်းအမေရိကန်တပ်ဖွဲ့တွေဆက်ပြီးခြားထားရေးအရေးကြီးကြောင်းလဲပြင်သစ်သမ္မတကပြောဆိုမယ်လို့ခန့်မှန်းထားကြပါတယ်ရှင်။
ဝင်းကင်သမ္မတဟောင်း George H.W. Bush ဟာသွေးရည်ကိုယောဂပုတ်ဝင်ရောက်သွားတဲ့အတွက်စီယုံတက်ကူတန်နေရပြီးတော့အခုတော့ပြန်နေလန်ထူလာပါပြီ။အသက်63နှစ်အရွယ် Mr. Bush ကိုတင်းငွေနေမနေတုန်းက Houston Methodist ဆေးရုံမှာဆေးရုံတင်ခဲ့ရပါတယ်။အခုတော့ဆေးရုံမှာကူတာခံယူပြီးတော့တက်တာလာပြီဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Mr. Bush ဆေးရုံမှာတက်ရခင်ပြီးခဲ့တဲ့စနေနေ့ကတော့အိမ်တော်သက်83နှစ်ကြာပေါင်းခဲ့တဲ့ဇနီးဖြစ်သူ Barbara Bush ရဲ့ဇာပနာကိုတက်ရောက်ခဲ့ပါတယ်။1989ခုနှစ်ကနေ1993ခုနှစ်အတွင်းသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်း Bush ဟာခြေတုံလက်တုံနဲ့အုန်းနောက်အာရုံကျော်ဆိုင်ရာပါကစ္စတန်ယောဂါရပြီးတဲ့နောက်ပိုင်းမှာတော့လျှက်ဆက်ဘိန်းတက်ထိုင်ခုနဲ့သွားလာနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမိုးနီးအပဝင်အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေကြောင့်ဆေးရုံမကြခဏတက်ခဲ့ရတာလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးအဖြစ်သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားတဲ့ဗဟိုထောက်လှမ်းရေးအေဂျင်စီညွှန်ကြားရေးမှူးမိုက်ပွန်ပီယိုကိုမနေ့တနင်္လာနေ့တုန်းကအထက်လွှတ်တော်ကော်မတီမဲခွဲမှုမှာပုတ်ခါတီကာနဲ့အနိုင်ရသွားပါတယ်။ကန်တက်ကီပြည်နယ်ကိုစားပြု Republican အထက်လွှတ်တော်အမရန်ပေါ်ကသူ့ရဲ့စန့်ကျင်ကန့်ကွက်မှုကိုနောက်ဆုံးအချိန်မှာကတ်ပြီးတော့ပြန်ပြင်လိုက်တာကြောင့်မိုက်ပွန်ပီယိုအနေနဲ့လွတ်တော်ရဲ့သမိုင်းဝင်ပြစ်တင်မှုကနေလွတ်ကင်းခဲ့ပါတယ်။မစ္စတာပွန်ပီယိုဟာမျက်မှောက်ခေတ်ကာလမှာအဖွဲ့ဝင်22ဦးပါအထက်လွှတ်တော်နိုင်ငံခြားရေးရာကော်မတီရဲ့ထောက်ခံမှုမရတဲ့ပထမဆုံးနိုင်ငံခြားရေးဝန်ကြီးအဖြစ်အဆိုပြုခရရသူဖြစ်မဲ့အရေးနဲ့ရင်ဆိုင်ခဲ့ရတာပါ။ နိုင်ငံခြားရေးရာကော်မတီအဖွဲ့တဲကဒီမိုကရက်အမတ်10ဦးနဲ့ရီပဘလစ်ကန်အမတ်ပေါ်တိုကသူ့ကိုဆန့်ကျင်ကန့်ကွက်မယ်လို့ကြေညာခဲ့ကြတာပါဒါပေမဲ့လည်းမဲပေးကြမယ်အချိန်ရောက်ခါမှလွတ်တော်အမတ်ပေါ်ကထင်မှတ်မထားတဲ့ကြေညာချက်ကိုထုတ်ခဲ့ပါတယ်ကျွန်တော်သဘောထားပြောင်းသွားပါပြီညွှန်ကြားရေးမှုပုံပြိုကိုထောက်ခံမှုကျွန်တော်ဆုံးဖြတ်လိုက်ပါပြီလို့ကန်တက်ကီအထက်လွှတ်တော်အမတ်ကကြေညာခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့တွေ့ဆုံမှုရဲ့အဓိကရည်မှန်းချက်ဟာနျူကလ িয়ার ကင်းစင်ရေးဖြစ်တယ်လို့အင်ဗီရောကပြောပါတယ်။နျူကလ িয়ার အလုံးစုံကင်းစင်ရေးအတွက်လိုအပ်တဲ့ခြေလှမ်းတွေစတင်တဲ့ချိန်ထိမြောက်ကိုရီးယားထိကျန်နိုင်ငံဖြစ်အောင်နဲ့အမေရိကန်ကမြောက်ကိုရီးယားပေါ်အပြင်းထန်ဆုံးတံခတ်ပိတ်ဆို့မှုတွေဆက်ပြီးတော့ထားရှိဖို့အမေရိကန်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကလွယ်လည်နေတော့သူ့စကားမတီးနိုင်ဘူးလို့အင်ဗီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒက်စ်ကပြောဆိုပါတယ်။ပြီးခဲ့တဲ့အမေရိကန်ဆွေရတွေတုန်းကလက်ထက်တုန်းကမားကတ်လိုမျိုးတော့မြောက်ကိုရီးယားပြောတာကြီးကိုပဲယုံပြီးရှေ့ဆက်မှာမဟုတ်ဘူးလို့သူကပြောပါတယ်။နျူကလ িয়ার လက်နက်စမ်းသပ်မှုတွေနဲ့တိုက်ချင်းပစ်မစ်ဆိုင်းတုံးပြစ်ခတ်စမ်းသပ်မှုတွေရပ်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကကြေညာထားပါတယ်။မေလကုံဒါမှမဟုတ်ဂျွန်လဇန်ပိုင်းမှာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမှုရလကမရေရာတာကိုသိထားတယ်လို့ထရမ့်ကပြောပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုရီးယားကျွန်းဆွယ်နျူကလ িয়ার အပီးပိုင်ကင်းစင်ရေးတို့ကိုမြောက်ကိုရီးယားဘက်ကတော့သဘောမတူရသေးပါဘူး။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကနေဒါနိုင်ငံတိုရန်တိုမြို့မှာကျင်းပခဲ့တဲ့ဆက်မှုထိပ်သီး9နိုင်ငံရဲ့ G7 စီဝေးပွဲအတွင်းရိုဟင်ဂျာပြည်ပခကင်ထွယ်ဖြည့်ရှင်ရေးကိုအလေးပေးဆွေးနွေးခဲ့ကြပါတယ်။ကနေဒါနိုင်ငံသားဝန်ကြီးခရစ်စတီးယားဖရီလန်ကအခုလိုပြောပါတယ်။
Over the past 2 days we've spent time discussing Myanmar and what we can and must do.to address the humanitarian
ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်ကပြည်ပခတွေမှာလုံခြုံရေးလူသားချင်းစာနာထောက်ကူမှုတွေကိုအရေးယူလှုံ့ဆော်ရမယ်ကိစ္စနဲ့ဘာတွေလုပ်နိုင်မလဲဆိုတာတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်ရက်အတွင်းမြန်မာအရေးကိုအချိန်ယူဆွေးနွေးခဲ့ကြပါတယ်မုတ်တုံရသည့်အတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးပို့နိုင်ရေးဒေတာရင်းမိဖက်တွေနဲ့အတူပူပေါင်းဆောင်ရွက်တဲ့နည်းလမ်းနဲ့ဆောင်ရွက်ရမှာပါဒါ့အပြင်လိမ်မှုအကျန့်ဖက်ခံခဲ့ရသူတွေအရေးအထူးအလေးပေးပြီးအသက်ရှင်လွတ်မြောက်လာသူတွေအတွက်တရားမျှတမှုနဲ့လက်သက်တွေကိုဖော်ထုတ်ရေးကလည်းတည်ရရှင်ရေးတမျှအရေးတကြီးဆောင်ရွက်ရမှာပါလို့ပြောဆိုသွားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်မှကျူးလွန်ခဲ့တဲ့ရက်စက်ချမ်းကျုံမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုနှိပ်စက်ညှဉ်းပန်းမှုတွေကိုအမေရိကန်ပြည်ထောင်စုဘက်ကလည်းတခြားဆက်မှုထိပ်သီး9နိုင်ငံအဖွဲ့ဝင်တွေနဲ့အတူရက်တည်ပြီးရှုတ်ချတဲ့အကြောင်းအမေရိကန်ယာယီနိုင်ငံခြားရေးဝန်ကြီးကကြေညာခဲ့ပါတယ်။ဒါပြင်ရခိုင်ပြည်ပခကနေထွက်ပြေးကြရတဲ့အာနယ်ချို့တဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်နောက်ထပ်အမေရိကန်ဒေါ်လာတန်50ထပ်ပေးမယ်လို့ယာယီနိုင်ငံခြားရေးဝန်ကြီးဂျွန်ဂျေဆူလီဗန်ကမနေ့တနင်္လာနေ့ကကြေညာခဲ့ပါတယ်ရှင
်။ကနေဒါနိုင်ငံတော်ရန်တိုမြို့မှာလူ100ယောက်သေဆုံးခဲ့ရတဲ့လူသွားလမ်းပေါ်ကိုကားနဲ့ဝင်တိုက်ခဲ့တဲ့သူကိုဒီကနေ့အင်္ဂါနေ့မှာရုံးထုတ်ဖို့ရှိနေပါတယ်။တခြားလူ15ယောက်လည်းထိခိုက်ဒဏ်ရာရခဲ့တဲ့မိနစ်တင်းလာနေတုန်းကတိုက်ခိုက်မှုရဲ့နောက်ခံအကြောင်းရင်းကိုသိရဖို့ကနေဒါရဲတပ်ဖွဲ့ကကြိုးစားနေပါတယ်။ကားနဲ့ဝင်တိုက်ခဲ့သူကတော်ရန်တိုမြို့စုံမှာနေတဲ့အသက်25နှစ်အရွယ်အလက်မနက်စီယန်ဖြစ်တယ်လို့တော်ရန်တိုရဲတပ်ဖွဲ့အကြီးအကဲမတ်ဆောင်ဒါကပြောဆိုသွားပါတယ်။အများပြည်သူလုံခြုံရေးဝန်ကြီးရက်ဂူဒေးလ်ကသတင်းချက်လက်ပေါင်းစုံကိုခြေခံပြီးတော့လုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပြီးအခုမတော်တဆဖြစ်ရက်ကတိကျဖြစ်ရက်တစ်ခုသာဖြစ်ပြီးတော့အမျိုးသားလုံခြုံရေးနဲ့ပတ်သက်နယ်ပုံမရှိဘူးလို့ပြောဆိုထားပါတယ်။အခုတိုက်ခိုက်ခံရမှုကတော့ဆယ်စုနှစ်တည်းအတွင်းကနေဒါနိုင်ငံမှာလူအသေးပြောက်အများဆုံးတိုက်ခိုက်ခံရမှုလည်းဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့ပြည်သူ့ဘဏ္ဍာငွေဒေါ်လာတန်190ခိုးယူမှုမှာပါဝင်ပတ်သက်ခဲ့တဲ့ထိတ်တန့်နိုင်ငံရေးသမားတဦးကိုဒီကနေ့အင်္ဂါနေ့မှာအင်ဒိုနီးရှားတရားရုံးတစ်ခုကထောင်ဒဏ်15နှစ်အမိန့်ချလိုက်ပါတယ်။ Electronic အမှတ်ပုံတင်စနစ်စတင်ရေးအတွက်အစိုးရကချထားပေးတဲ့ဒေါ်လာတန်440ဒဲကငွေတွေကိုခွင့်ယူခဲ့တဲ့ဒါဇင်နဲ့ချီတဲ့အစိုးရရာရှိတွေထဲမှာလွှတ်တော်ဥက္ကဋ္ဌဟောင်းလည်းဖြစ်ဂိုကာပါတီဥက္ကဋ္ဌဟောင်းလည်းဖြစ်သူစစ်တရားနိုဘန်တိုလည်းတဦးအပါအဝင်ဖြစ်တယ်လို့အစိုးရရှင်းနေတွေကပြောဆိုထားပါတယ်
လက်တလောသွေးထွက်တန်ယူဆန္ဒပြပွဲတွေဖြစ်ပွားနေတဲ့ချိန်မှာပဲနီကရာဂွာနိုင်ငံတွင်းကအမေရိကန်ဆိုရဝန်ထမ်းမိသားစုဝင်တွေအမေရိကန်ကိုပြန်လာဖို့အမေရိကန်နိုင်ငံသားရဲ့ဌာနကညွှန်ကြားလိုက်ပါတယ်။ကြိုအသိမပေးထားဘဲနဲ့နိုင်ငံရေးချီတက်မှုတွေနဲ့ဆန္ဒပြမှုတွေကနေ့စဉ်ဖြစ်ပွားနေပြီးတော့ဒဏ်ရာရမှုနဲ့အသေးပြောက်တွေရှိနေတယ်လို့လည်းနိုင်ငံသားရဲ့ဌာနကခီးသွွာလာရေးဆန္ဒကြေညာချက်တရက်ကိုထုတ်ပြန်လိုက်ပါတယ်။မျက်ရည်ယိုပုံမျက်ရည်ယိုတက်ငွေရဘာကြီးစံတွေအပြင်ကြီးစံစစ်တွေကိုပါသုံးပြီးတော့ဆန္ဒပြသူတွေကိုလူစုခွဲတက်ကြပြီးလူရဲမှုတွေဖျက်ဆီးမှုတွေအပြင်မိရှုမှုတွေပါဖြစ်တဲ့တယ်လို့လည်းဒီကြေညာချက်မှာဖော်ပြထားပါတယ်။နီကရာဂွာဆိုရကနိုင်ငံရဲ့လူမှုဖူလုံရေးစနစ်ကိုပြောင်းလဲဖို့သမ္မတဒန်နီယယ်အိုတဲဂါကပြီးခဲ့တဲ့သတင်းပတ်တုန်းကဆုံးဖြတ်ခဲ့ပေမဲ့လည်းပြီးခဲ့တဲ့တင်းတွင်နေတုန်းကတော့ဒီစီဇန်ကိုရက်သိမ်းကြောင်းကြေညာလိုက်ပါတယ်။
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့မတ်အီတန်စင်တို့ပြောပြပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်ထုတ်လွှင့်ပေးပါမယ်မနှစ်တုန်းကရခိုင်မြောက်ပိုင်းပြည်ပခါတွေပြီးခဲ့တဲ့နောက်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြင်းနေရာကိုထွက်ပြေးပြီးမြန်မာနိုင်ငံထဲပြန်လည်ဝင်ရောက်လာခဲ့တဲ့မွတ်စလင်မိသားစုဝင်၅ဦးကို VOA သတင်းတောက်ကိုမိုးစောကမောင်တော်မြို့မှာတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။နယ်စပ်မြင်းပေါ်မှာဒုက္ခသည်9000ဝန်းကျင်လောက်နေထိုင်ခဲ့ပြီးသူတို့အများစုဟာမြန်မာအစိုးရကထုတ်ပေးမဲ့ MVC ကတ်သဘောတဝါဝကိုအမြင်လွဲမှားတာမျိုးဖြစ်နေတယ်လို့လည်းပြောပါတယ်။သူတို့နဲ့တွေ့ဆုံမေးမြန်းခဲ့တာတွေနဲ့ပတ်သက်လို့ကိုမိုးစောကိုကိုသားညိုကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုမိုးစောကြီးဒီကနေ့မှာကိုမိုးစောတို့ဒီပြန်ဝင်လာတဲ့မွတ်စလင်မိသားစု9ဦးနဲ့တွေ့ဆုံခွင့်ရတယ်လို့သိရပါတယ်ခင်ဗျာအဲ့တော့သူတို့ဘာကြောင့်ပြန်လာတယ်လို့ပြောပါလဲ
အဲကျွန်တော်တို့မင်းရဲ့နေရာမှာတော့တင်းနေကြတော့ Esther Alwala လာအဲ့လိုမျိုးပြောပါတယ်သူကတောင်ကျူလက်ရာပေါ့တောင်ကျူရာအချို့ယူပြီးဟောင်းကျောက်ဖြစ်တယ်ဆိုတော့သူကဒီရေးခင်းနေတဲ့ဒီဘောအပြစ်တွေဖြစ်ပေါ်တဲ့ကာလမှာသူကသူ့ရောင်မှာရှိတဲ့လူတွေအကုန်လုံးမလူ1600ကျော်လောက်ပဲသူပြောပါတယ်အဲ့လူတွေအကုန်လုံးကတိုက်တော့ဒီကနေ့လေဒီရေချင်မတူမိသားစုတွေကျွန်တော်ဒီမှာမကြည့်ရတော့ကနေဟိုဘက်ကိုလိုက်သွားတယ်ပေါ့ဒါပေမဲ့ तू ကဟိုဘက်နိုင်ငံမှာ तू ရေရှည်နေဖို့အစီအစဉ်မရှိဘူးပေါ့မရှိလို့တဲ့ကြောင့်မျိုး तू ကအစီအစဉ်ကဘောရီရောမှာပဲပြန်မယ်ငါနေရတဲ့ပြန်မယ်ဆိုပြီးတော့ तू ကဟိုအောင်စခန်းကိုမဝင်ငါလို့ तू ကပြောတယ်ဗျဟုတ
်ကဲ့
ပြောပြီးတော့နောက်ပိုင်း तू အဲ့မှာနေတဲ့အခါမှာလေ तू ကဒီအရင်ကအုတ်ချိန်နေလို့ရတဲ့ဟာပေါ်မှာအချို့တွေကသူ့ပေါ်မှာမလူထားတဲ့သဘောတွေပါပြီးပြေးလာတဲ့အချိန်မှာ तू ကအဲ့ဟုတ်တယ်ဗျမပေါ်လာလိုက်မြေဆက်ကနေပြန်ဝင်လာလို့ပြောပါလေ
ဖက်ဒုက္ခသည်စကနဲ့ဝင်လို့မရဘူးလို့လည်းသိရပါတယ်အဲ့တော့အဲ့မှာသူ့ကိုလုံခြုံရေးရချင်းချောက်တာတွေဘာတွေရှိလို့လား
သူပြောတာကမှာတော့သူဒီမြန်မာပြည်ဝဲပြန်လာမယ်သဘောရှိတာကြောင့်သူကစကနဲ့ဘာလဲမဝင်တော့ဘူးသူကပြောတယ်ဒါနဲ့သူဒီကိုပြန်လာပြီးတဲ့အခါမှာဒီဘက်အာရဗိုင်းနေရာလည်းသူ့ကိုဒါကျေစုလက်ခံပေါ့လေ now သူတို့ဒီ NBC ကပေါ့လေဒီနိုင်ငံကြံစည်တဲ့ကြံရည်ခံနေအပေါ်မှာတကယ်နိုင်ငံမှာရှိနေတဲ့သူတချို့အနေပြီးတော့မာသူဖုံးရံချင်းချင်းကြောက်တယ်ရှိရတယ
်သူတို့ကအခုဗမာထားထားလေကိုမိုးစော်လို့တွေ့ရတာမောင်းတော်မျိုးပေါ်မှာတွေ့ရတာလား
တော့ကျေတော့သူယူဟာပေါ့လေတောင်မြေကြာမှာလူမရှိဘူးသူကလောလောဆယ်မှာမောင်းတော်မျိုးမှာရှိရဲသူမျိုးစုရဲ့အိမ်မှာလာပြီးတော့မိသားစုအိမ်မှာပဲလာနေနေလို့ပြောပါတယ်
ဟုတ်ကဲ့
ပြောပြီးတော့သူနဲ့ကျွန်တော်နဲ့တွေ့တာကတော့ခရိုင်အုပ်ချုပ်ရေးမှူးကြီးမှာပဲခရိုင်အုပ်ချုပ်မှုရောအစီအစဉ်နဲ့ကျွန်တော်တွေ့တွေ့ပါတယ
်ပြန်ဝင်လာတဲ့လူတွေကိုလက်ခံထားတဲ့ဒုက္ခသည်စခန်းတွေကိုဘာကြောင့်မဝင်တာလဲ
အခုကသူလာတဲ့ပုံစံကလည်းနိုင်ငံအစိုးရအကြံသဘောတူညီကြည့်ချာလွှတ်တောင်းတဲ့ပုံစံနဲ့လာတာလည်းမဟုတ်ဘူးဒီလိုမျိုးတတိပို့ပြီးတော့မှပြန်လာတယ်ဒါပေမဲ့ဒီဘက်ကတော့ process time နဲ့သူစီစီတယ်ဒီစီကမအဒီစီတက်တွေပါလေအတော့ကအိမ်ဝင်မြေကြီးကြီးနဲ့ဖြစ်နေတယ်မဟုတ်ဟုတ
်ကဲ့
ဆိုတော့အဲ့ဒီတကြောင်မသိဘူးအဲ့ဒီရာစခန်းနဲ့ပါဒီနေနေနဲ့ဒီမှာပဲဒီသားစုနဲ့ပဲနေတယ်အတူရှိနေလို့ရှိနေလို့ဆိုတော့မျိုးပဲပြောပါလိမ့်ဗျ
ခုဘက်မှာရှိတဲ့ဒုက္ခသည်တွေနဲ့လည်းတွေ့ခဲ့မှာပဲအဲ့တော့ဒုက္ခသည်တွေကမြမဆွေးကပြန်ခေါ်ပြီးမဲ့မာကြောက်မလာနိုင်ဘူးလို့ပြောပါလေခင်ဗျ
ဒီဟောပေါ့ပေါ်လာလိုက်မှာပဲသူနေတယ်အဲ့မှာလည်းလူ4-5000လောက်ရှိရလို့သူပြောတယ်အများအဖြစ်ကတော့ဒီ NBC ကအဲ့ဒါနဲ့ကြာတော့ MC ကတ်ကိုသွားတော့လက်ခံလိုက်တယ်ဆိုလို့ရှိရင်အဲ့ဒီဟာအကြာကြာဖြစ်သွားပြီးတော့အခြေအနေပြန်မောင်းဆုံးနိုင်တယ်ဆိုရင်နေသားမျိုးတို့လက်ခံကြတဲ့ဒီကောင်တို့သူဒီဒုက္ခတွေဆိုရင်များအဲ့ဟာကိုနားမလည်ဘူးကြောင်းမျိုးပြန်လာနိုင်တဲ့အခြေအားလေးဒီတော့ပြောပါမယ်ကွာ
ကိုမိုးစောကိုကသားညုံကဆက်သွယ်မေးမြန်းထားတာပါရှင်။လိုက်သားရမြို့နယ်ထိန်ပင်သုတ်တန်နာကဧက300ရှိတဲ့အမှိုက်ပုံမိလောင်နေတာဒီကနေ့၄ရက်မြောက်လာပါပြီ။ မိကိုစူးစမ်းညှိနှိုင်းနေပေမဲ့ area ကျယ်ပြန့်လွန်ပြီးအတွင်းလိုက်လောင်နေတဲ့မိကိုညှိနှိုင်းဖို့အခက်အခဲရှိနေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မိကိုငွေတွေကြောင့်ဆေးရုံတက်ရောက်ကုသရသူတွေလည်းရှိနေသလိုလေရုညဉ့်ညံ့မှုပုံများလာရင်နေထိုင်သူတွေကိုရွှေ့ပြောင်းပေးဖို့တာဝန်ရှိသူတွေစီစဉ်နေကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကပြောပြမှာပါရှင်
။ဧပြီ21ရက်မွန်းလွဲပိုင်းကစတင်လောင်ကျွမ်းတဲ့မိဟာဒီကနေ့ထိမငြိမ်းသေးပါဘူး။ဧက300ရှိရဲ့အမိုက်ပုံဟာဧက100လောင်ကျွမ်းနေပြီလို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ကထုတ်ပြန်ထားပါတယ်မိသက်တပ်ဖွဲ့ဝင်200နဲ့စ조사ညှိနှိုင်းနေပြီးဧရိယာကျယ်ပြန့်တဲ့အတွက်အခက်အခဲတွေလည်းရှိနေပါတယ်ရေရရှိဖို့အခက်အခဲတွေရှိတယ်လို့မိဟာအမိုက်ပုံတွင်းထဲကိုလိုက်လောင်နေတာဖြစ်တဲ့အတွက်စ조사ညှိနှိုင်းနေရတယ်လို့ရန်ကုန်တိုင်းမိသက်တပ်ဖွဲ့ကဒုညုံမှုအမြင့်ဆိုးကမိလောင်မှုအခြေအနေကိုခုလိုရှင်းပြပါတယ်
ဥရဧရိယာကြီးကကျယ်တယ်လေကျယ်တဲ့အတွက်ကျွန်တော်တို့ကတော့ခံမှန်းလို့ပြောလို့မရအောင်ကျွန်တော်ကတော့မင်းများငြိမ်းအောင်တော့ကျွန်တော်တို့ဘက်ကတော့ငြိမ်းတတ်နေတာပဲအတွင်းကိုလိုက်လောင်တဲ့ကောင်တွေဒီအမိုက်ကိုဆိုတာအတွင်းကဆလောင်တာအပေါ်ကလောင်တာမဟုတ်တာကျွန်တော်ကအပေါ်ကတက်တယ်တက်ပြီးမှခင်ဗျာအောက်ကလိုက်လောင်တဲ့ကောင်ကြတော့ဟိုအပေါ်ကဖြားလိုက်အပေါ်ကဖြောက်သွားရတဲ့ကောင်အောက်ကလိုက်တဲ့ကောင်ကအပေါ်ပြလောင်လိုက်အဲ့လိုတော့လောင်နေမှာပဲအဲကျွန်တော်တို့ကပိုက်တွေကိုအရှိကြီးဆွဲယူရတာပေါ့ကျွန်တော်ကရေရတာတော့နည်းနည်းတော့ခက်တာပေါ့ဗျာအဲရောက်ပြီးတော့ကျွန်တော်ကအဝေးခတ်ဝေးဝေးပိုက်ဆွဲပြီးတော့ငင်းရတာကိုကားစုကားကိုရေတဲငင်းနေရအဲ့လိုလုပ်နေရအောင်အခုချိန်ဒီကျွန်တော်ကထပ်ပြီးတော့ဟိုအန္တရာယ်မဖြစ်အောင်အခုချိန်ဒီကျွန်တော်ကငင်းနေတော့အကုန်လုံ
းမိလုံမှုကနေထွက်ပေါ်လာတဲ့မိကုံငွေတွေကြောင့်စေးရုံမှာတက်ရကုသသူ16ဦးရှိပြီးရက်ကွက်အတွင်းမှာရေးပေါ်ကုသဖို့ဖွင့်ထားတဲ့နေရာတွေမှာလည်းကုသသူတွေအများပြားရှိပါတယ်လက်ရှိမှာတော့လေဒုညဉ့်ညံ့မှုတိုင်းတာတာတွေပြုလုပ်ဖို့ဆောင်ရွက်နေပြီးလေဒုညဉ့်ညံ့မှုများပြားပါကမိကုံငွေခံစားသူတွေကိုမိကိုလွတ်ရာရွှေ့ပြောင်းပေးဖို့စီစဉ်ဆောင်ရွက်ထားတယ်လို့လိုင်းတာယာမြို့နယ်လွတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူကအခုလိုပြောပါတယ
်ဒီကောင်ကလေဒီအမိုက်ပုံကြီးကတငွေငွေနဲ့လောင်နေတရွေ့တော့ဒီကအခွေတွေထွက်နေပါဒီငွေတွေထွက်နေလို့ကျင်တော့ဒီငွေတွေကဒီပြက်နှက်နေတယ်ဆိုရင်တော့ပြက်နှက်နေတဲ့ကိုခံစားရမှာပဲဆရာရဲ့နော်ဒီလေဒုညဉ့်ညံ့မှုဘယ်လောက်ရှိတယ်ဆိုတာကိုတော့ဒီစေယုံမှာလို့ပါတယ်ကျွန်တော်တို့ဒီနေ့စေယုံမှာလို့ပါတယ်စီးရီမှာတော့တိုက်ကြမ်းမရေးဦးကြီးကဆရာပြောပါတယ်ဒီလိုညဉ့်ညံ့မှုဘယ်လောက်ရှိတယ်ဆိုတာတိုက်တာဖို့နေပြောကနေကိုဆက်တင်မှားထားတယ်လို့ပြောတယ်ဟိုကလည်းပို့တယ်လို့ပြောတယ်ဗောနော်ဒီဆက်တွေရောက်လာလို့ကျွန်တော်လေလူညဉ့်ညံ့မှုဘယ်လောက်ရှိတယ်ဆိုတာတိုက်တာမယ်တိုက်တာပြီးလို့ချင်းအဲ့ဒီမှာရှိနေတဲ့ပြည်သူတွေကိုလေလူညဉ့်ညံ့မှုဘယ်လောက်ရှိတယ်ရှိတဲ့ကြောင့်ဒီရပြည်သူတွေအကယ်၍လေလူညဉ့်မှုဒါအများတယ်ဆိုရင်တော့ကြောင်းရှိရမယ်ဆိုရင်တော့ကြောင်းရှိဖို့ရေဘော်ကလေးစကန်နေဆောင်ဝဲဖို့ဆိုပြီးတော့ဒါကျွန်တော်တို့ဒီနေ့ချုပ်တင်ညှိနှိုင်းဆွေးနွေးဆားခဲ့ကြတယ်ဗောဆရာရဲ့ဒီလိုမျိုးလေလူညဉ့်မှုဒါအများလာပြီဆိုရင်တော့ရေဘော်ကလေးစကန်နေဆွေးနွေးဆားခဲ့သွားမှာပါနော်
မိဟာအမိုက်ပုံအတွင်းထဲလောင်ကျွမ်းနေတာကြောင့်မိငိမ့်မဲ့အချိန်ကိုမခံမနိုင်သေးပဲမိကုံငွေတွေဆက်လက်ထွက်ရှိနေမှာဖြစ်တဲ့အတွက်မြို့နယ်နေပြည်သူတွေမိကုံငွေအနေရကိုသတိပြုရမှာဖြစ်ပါတယ်မိကုံငွေခံစားသူတွေကိုနှကောင်းအုပ်ရေစိုးအဝတ်နဲ့ရေများများတောက်ဖို့အတွက်တပ်ဆိုင်ရာကအတန်ချက်ဆက်တွေနဲ့နှိုးဆော်မှုပြုလုပ်ပါတယ်အမိုက်ပုံနဲ့ကလျက်ရှိပြီးမိကုံငွေအများဆုံးခံစားနေရတဲ့လှိုင်းတာယာမြို့နယ်20ရပ်ကွက်ကမတ်မော်စင်ကတော့အခုလိုပြောပါရယ
်မင်းကမှအမမိုက်နဲ့ night on နဲ့အဲ့ဒါတောင်ပဲမထီရဘူးပေါ့နော်ကလေးတငယ်တွေကြတော့ဒီရေစိုးအဝတ်ကိုဘယ်လိုလုပ်အောင်ဆိုင်မလဲပေါ့နော်ဟိုအမတို့လူကြီးတွေကြတော့သိစမရှိဘူးလေကလေးတွေဆိုအမသားလေးဆို၄နှစ်ကျော်နေပြီအဲ့တော်တော်ဒုက္ခရောက်တာပေါ့အဟိုအသက်ရှူကြလာရေစိုးဝတ်ကလေးနဲ့အုပ်ဝေးဖို့ပေါ့မရှိတဲ့လူတွေပေါ့အဲ့လိုမျိုးဩပါလေရေများများတောက်ပေးဖို့အဲ့ဒါတော့ပါပဲ
လှိုင်းသာယာမြို့ကနောက်တူဖြစ်တဲ့ကိုတင့်စော်ကအခုလိုပြောပါတယ
်ညာဆိုလို့ရှိရင်ကျွန်တော်တို့20ရက်ကွယ်ရုံးရှိမှာဒီပရဟိတအဖွဲ့တွေကဒီလူနာရင်ကားတွေနဲ့အောက်ဆီဂျင်ဘူးတွေကိုစတန်ပိုင်ချထားပြီးတော့မှအသက်ရှူကျက်တဲ့တက်ကြီးရောတွေကိုကုပေးနေရတယ
်မိကုံငွေတွေကလှိုင်းသာယာမြို့နယ်အပြင်မြောက်ဥကလာမြောက်တကုံအေးစိန်စတဲ့မြို့နယ်တွေထိပါရောက်ရှိနေပါတယ်ထိန်ပင်အမိုက်ပုံကို2000ခုနှစ်ကစတင်တည်ဆောက်ခဲ့ပြီးစတင်တည်ဆောက်ခဲ့တုန်းကဧက150ပဲရှိပြီးတော့နောက်ပိုင်းမှာထပ်တိုးချဲ့လိုက်တဲ့အတွက်ဧက300ကျဲဝင်တဲ့အမိုက်ကန်ကြီးဖြစ်လာပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်အခုတိုင်းရင်းသားတွေရဲ့ဘာသာစကားဖွင့်ဖြိုးတိုးတက်ရေးဘာတွေဆောင်ရွက်နေသလဲကြည့်ကြရအောင်ပါမြန်မာနိုင်ငံတွင်လူနည်းစုလူမျိုးတွေရဲ့ဘာသာစကားသင်ကြားမှုကိုစစ်အစိုးရလက်ထက်တစ်လျှောက်လုံးပိတ်ပင်ခဲ့ပေမဲ့2012ခုမှာပြန်ပြီးတော့ခွင့်ပြုပေးခဲ့ပါတယ်။ဒါပေမဲ့အများအားဖြင့်ကျောင်းချိန်ပြင်ပမှာပြင်ပဆရာတွေနဲ့သင်ကြားကြရတာပါ။ကချင်ပြည်နယ်ဒေသတချို့နဲ့တိုင်းရင်းသားလက်နက်ကိုင်တွေထိန်ချုပ်ရာဒေသတွေမှာတော့ရိုးရာဘာသာစကားဟာအဓိကဖြစ်ပြီးမြန်မာစကားကဒုတိယဘာသာစကားဖြစ်တာရှိပါတယ်။ဒေသသုံးဘာသာစကားတွေဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နေသူတွေနဲ့တွေ့ဆုံမေးမြန်းပြီး Steve Sandford ကသတင်းရေးသားပေးပို့ထားတာကိုကိုသားညုံဦးပြောပြမှာပါရှင်
။ကချင်ပြည်နယ်ကဂျီယန်ဒုက္ခသည်စခန်းကကျောင်းလေးမှာတော့ကချင်တိုင်းရင်းသားကျောင်းသားတွေအတွက်သူတို့ရဲ့ရိုးရာဘာသာစကားဖြစ်တဲ့ဂျင်းဖော့ဘာသာစကားနဲ့သင်ကြားနိုင်ပါတယ်။ဒါပေမဲ့လည်းအစိုးရကျောင်းတွေမှာတော့ဘာသာရေးတွေကိုသင်ကြားတဲ့အခါမြန်မာစကားနဲ့ပဲသင်ယူညှို့နှံ့တွေရှိတယ်လို့ကချင်ကျောင်းသားတူဖြစ်တဲ့ဖော်ဒေါ်ခွန်အောင်ကကချင်လို့ပြောပါတယ်
။လက်ကာနီပြေကောင်းကြည့်ရအောင်
။ကျောင်းတွေမှာတော့မြန်မာစကားနဲ့သင်ယူညှို့နှံ့မယ်ရှိပါတယ်။
ကျွန်တော်တို့ဘာသာစကားနဲ့သင်ကြား권ကိုပိတ်ပင်ထားတာပါအတန်းထဲမှာမြန်မာစကားနဲ့ပဲသင်ပေးပါတယ
်လူမျိုးပေါင်းစုံဒီထိုင်တဲ့မြန်မာနိုင်ငံမှာဘာသာစကားပေါင်း100ကျော်ရှိနေပါတယ်ကချင်လူမျိုးတွေရဲ့ရိုးရာယဉ်ကျေးမှုအစဉ်လာလက္ခဏာကိုထင်းသိမ်းထားနိုင်ဖို့ဆိုရင်ဘာသာစကားဟာအရေးကြီးရဲ့လို့ကချင်ကျောင်းဆရာဂီယာလန်နန်ကပြောပါတယ်
If we don't continue to learn the Jinpo,
Jin Po's ga ne kachin yin jee mu ko ma le la nai bu so yin no ta ni ni pyaok kwe twa ma ba da chaung le chano a ni ne ga kachin lu nge le ri ko kachin ba da saka kachin yin jee mu ri tin cha pe ni da ba ba da saka ne yin jee mu ko ma tin nai bu so yin no chano ro ye myo yo lakkhana ri pyaok kwe pi a kong long myanmar ri phit kong ma ba
sit pwae thadin yu ni de kachin thadin taw ri ha thadin ri ko kachin lu du twa kachin ba da saka ne be yi da phaw pya ja da ba ဒါပေမဲ့လည်းမြန်မာစကားသူတို့အနေချင်းပြောနိုင်ပါတယ်အစိုးရထိန်းချုပ်တဲ့ဒေသတွေတွားရင်တော့ခွဲခြားဆက်ဆံမှုတွေမကြုံရအောင်သူတို့ဘသူဘဝဆိုတာကိုမသိနိုင်ဖို့လိုပါတယ်ကချင်လူထုအတွက်ကချင်ဘာသာစကားနဲ့သတင်းတွေကိုနားဆင်နိုင်တယ်လို့အမိမဖော်လို့တဲ့ကချင်အမျိုးသမီးသတင်းတောက်တူကပြောပါတယ်
My target is to report the news in Jingpa language for the Kachin people who live in the mountains and the elders who don't
know. ဒီမှာညီမကတော့တောင်တန်းဒေသမှာနေထိုင်ကြတဲ့ကချင်လူမျိုးတွေနဲ့မြန်မာစကားမတတ်တဲ့လူကြီးပိုင်းတွေအတွက်ဂျင်ဖောဘာသာစကားနဲ့သတင်းတွေထုတ်ပြန်နိုင်ဖို့ပါ။အခုဆိုရင်ဂျင်ဖောဘာသာစကားနဲ့ရေဒီယိုနားထောင်နိုင်တယ်။သတင်းအချက်အလက်တွေရနိုင်ပါတယ်
။ဒုက္ခတွေအများစုမှာတိုင်းသားဒီလက်နက်ကင်တက်တီတဲမှာသူရဲ့ဆွေမျိုးသားချင်းတွေရှိကြပါတယ်။တော်ထဲမှာဆက်တွေကလည်းပြတ်တာမလို့ဘဇက်စကားနဲ့ပဲသူတို့ဟာသတင်းတွေကိုရကြပါတယ်။သူတို့အတွက်သတင်းတွေပိုနားထောင်ပြစ်တယ်လို့ဒုက္ခသည်တူဖြစ်တဲ့လဖိုင်နန်ဘောက်ကပြောပါတယ
်။ I am here at the IDP camp and I listen on radio news more.
ကျွန်တော်နေတာဒုက္ခသည်စခန်းထဲမှာပါ။ချင်းတွေကစူးစူးလာတော့ရေဒီယိုသတင်းတွေကိုပို့ပြီးနားထောင်ပြစ်ပါတယ်။ကျွန်တော်တို့ငွေချင်းတွေတော်တော်များကလည်းရှေ့တန်းတောထဲမှာပါသတင်းတွေကိုနားထောင်ပြီးတော့သူတို့ကိုသတင်းပို့ပေးပါတယ်။သူတို့ပို့ပြီးသတိထားနိုင်အောင်လို့ပါ
ကချင်ပြည်နယ်နေရာချို့မှာတိုက်ပွဲတွေဟာအခုချိန်ထိကိုဖြစ်ပွားနေသေးပါဒါပေမဲ့လည်းကချင်လူမျိုးတွေအတွက်တော့သူတို့ရဲ့လူမျိုးလက္ခဏာရွေးရရင်ကြည့်မှုတွေတစ်ချိန်မှာတော့ပေါ်ထုတ်ခွင့်ရမယ်ဆိုပြီးမျှော်လင့်ထားကြပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားတာပါရှင်ထိုင်းနိုင်ငံထဲမှာအလုပ်လုပ်ခွင့်ရဖို့အတွက်တရားဝင်စီရင်သွင်းတာစစ်စစ်တာတွေကိုဇွန်လမကုန်ခင်နောက်ဆုံးထားပြီးဖိဖိစီစီဆောင်ရွက်ကြဖို့ရွှေပြောင်းအလုပ်သမားတွေနဲ့အလုပ်ရှင်တွေကိုထိုင်းဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်မလာတဲ့တုန်းကအွန်လိုင်းကနေစီရင်တင်သွင်းခွင့်နောက်ဆုံးတက်မှတ်ရက်ကုန်ဆုံးသွားခဲ့ပြီးစီရင်မသွင်းနိုင်သူတွေအများပြားကြံ့နေသေးတဲ့အတွက်အခုလိုခွင့်ပြုပေးခဲ့တာဖြစ်တဲ့အကြောင်းနဲ့ဒါဟာထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်သူတွေကိုတိတိကျကျအရေးယူဆောင်ရွက်သွားဖို့တတိပေးလိုက်တာဖြစ်တဲ့အကြောင်းအပြည့်အစုံကိုသွေးစုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းဆိုရအနေနဲ့နိုင်ငံသားရွှေပြောင်းလို့သမားရည်နဲ့ပတ်သက်လို့တင်းကျပ်တဲ့ဥပဒေကိုချမှတ်လိုက်ပြီးတဲ့နောက်မှာတော့ဂျွန်လကုံထိအပိသက်တရားဝင်စီရင်သွင်းကြဖို့အတွက်ဧပြီလ23ရက်နေ့ကတိုက်တွန်းခဲ့တာပါ။မလကုံပိုင်းရက်တည်းအထိစီရင်သွင်းရမယ့်သူတွေကြံနေသေးတာကြောင့်အွန်လိုင်းကနေစီရင်သွင်းဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်။ဒီအတွက်နောက်ဆက်တွဲလှုပ်ဆောင်ရမာတွေကိုဂျွန်လမကုံရင်လှုပ်ဖို့အတွက်တိုက်တွန်းခဲ့တာပါ။ဒါဟာဥပဒေအတိုင်းအဖမ်းစည်းတွေကိုတိတိကျကျလုံဆောင်မယ်ဆိုတာသတိပေးလိုက်တာဖြစ်တယ်ဆိုပြီးအလုသမားရေးဆောင်ရွက်နေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ
်ဟိုသတိပေးတာပါဘာဖြစ်လို့လဲတရားဦးတော့သူတို့ဒီခါမှာ၆လပိုင်းတော်တင်းမှာမလုပ်ဘူးဆိုလို့ရှိရင်သူတို့ပြင်းပြင်းထန်ထန်ရေးဦးမယ်ဆိုတဲ့အကြောင်းသူတို့ကမလျှော်ဘူးဆိုတာပေါ့
တစ်ဆက်တည်းမှာပဲစည်ရင်ပေးသွင်းထားသူတွေကဈေးမအောင်တဲ့သူတွေနေရပြန်ကြဖို့လည်းတိုက်တွန်းသွားပါတယ်
96000ခိုင်နှုန်းကအဲ့ဒီဟိုတတန်းနဲ့3000ကျော်လေးမှာအဲ့ဒီအထက်မှာတတန်း3000ကျော်ပြီးကြကြောင်းအဲ့နိုင်ငံတော်တတန်း3000ကျော်မှာဒီမှတ်ပုံတင်လုံနိုင်တာအလုံးပေါင်းက96000ခိုင်နှုန်းပဲလုံးပဲဥပမာတချို့တွေကျတော့အလုတ်ရှင်ကနေပြီးတော့လိုက်လုတ်ခိုင်းမှာဒါမှမဟုတ်ပွဲသားတွေကချိန်မှာသွားလုတ်ရတာတချို့ကစေးမောင်းတာလည်းပါတချို့ကကျတော့ဗျာအသက်မပြည့်သေးဘဲနဲ့သွားပြီးတော့စစ်တယ်မလားအဲ့မှာတို့ကဟိုဘယ်လိုကောင်းလဲဒီအယိုးတို့သွားတို့စစ်လိုက်တာစစ်လိုက်ဆိုလို့ချင်းအဲ့အသက်မပြည့်တော့မအောင်လေပွဲသားတွေကပဲဒီဒါမှမဟုတ်ကံကံရှင်အဖြစ်လှုပ်ချင်တော့အတင်းဗျာဟိုပွဲသားတွေနဲ့အပ်ပြီးတော့အဲ့လိုလှုပ်တယ်။သွားတင်တဲ့အချိန်မှာကျတော့အဲ့လိုပြဿနာကြီးတက်တာ။ဒါမှရတချို့တွေဆိုလို့ရှိရင်ဆေးစစ်တဲ့အချိန်မှာဟိုလာပြီးတော့ညှိတာလည်းရှိတယ်။တချို့ကကျတော့မွေးစေဝါတုံးဆဲထားလို့အဲအဲ့လိုမျိုးတွေလည်းရှိတယ်။အဲ့ဒါလည်းဆိုပြဿနာတက်တာ။အဲ့ဒါဆိုတခါလေသူတို့ဖမ်းပြီးတော့ဟိုဟာလာဝကကိုပို့ပြီးတော့ပြန်လှုပ်တာအဲ့ဒါလည်းရှိတယ
်။တရားမဝင်နေထိုင်နေသူတွေနဲ့ဆေးမအောင်တဲ့သူတွေကိုနေရပြန်ဖို့အတွက်မြန်မာတန်ယုံကလည်းတိုက်တွန်းထားပါတယ်။အခုလိုမျိုးစည်ရင်းသွင်းထားတဲ့တတန်းကျော်ထဲမှာမြန်မာနိုင်ငံသားတွေကအများစုဖြစ်နေတာပါလက်ရှိမှာလည်းမြန်မာပြည်တွင်းမှာလေယာဉ်တွေသိမ်းဆည်းခံရတာတွေကြောင့်အလုတ်ကန်ရှားပါတာဝင်ငွေထွက်ငွေမများတာတွေဖြစ်နေကြပြီးနေ့စဉ်ထိုင်းနိုင်ငံထဲကိုခိုးဝင်နေကြတာထိုင်းနိုင်ငံကနေတဆင့်မလေးနယ်ဆက်ကိုခိုးဝင်ဖို့ကြိုးစားကြတဲ့မြန်မာတွေကတော့ညာနဲ့ချီရှိနေပါတယ်ရှင
်မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင် ဧပြီလ29ရက်နေ့တောက်တာနေ့ကျင်းပမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးမူကြမ်းရေးဆွဲနိုင်မယ်လို့ခန့်မှန်းကြပါတယ်။စီစဉ်ထားတဲ့အတိုင်းအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးတွေ့ဆုံကြတဲ့အခါမှာလည်းသမ္မတထရမ့်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးမူကြမ်းကိုအထောက်အကူပေးနိုင်ဖို့မျှော်လင့်ထားကြပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုကိုရပ်ဆိုင်ထားပြီးသဘောတူညီချက်ကိုအကောင့်ထည့်ဖို့နိုင်မယ်လို့ယူဆရပါပေမဲ့ဒါဟာအမှန်တကယ်ငြိမ်းချမ်းရေးကိုပေါ်ဆောင်နိုင်ဖို့မတိကြသေးတဲ့အကြောင်း VOA သတင်းတောက် Brian Patton ပေးပို့ထားတဲ့သတင်းလွှာကိုတော့မတ်မြသစင်အောင်ကပြောပြမှာပါရှင်
။မြောက်ကိုရီးယားခေါင်းဆောင် Kim Jong-un နဲ့တောင်ကိုရီးယားသမ္မတ Moon Jae-in တို့ April 29ရက်နေ့မှာပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကနေ American သမ္မတ Donald Trump နဲ့ Kim Jong-un တို့နှစ်ဦးလာမဲ့မေလသို့မဟုတ်ဇွန်လလေလောက်မှာပြုလုပ်မဲ့တွေ့ဆုံမှုအတွက်နျူကလ িয়ার ဖြတ်သိမ်းရေးဆိုင်ရာအခြေခံမူပေါင်းတွေကိုချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်ဆိုင်ထားမဲ့အကြောင်းမကြသေးခင်ကထပ်မံတီးပြုပြောကြားလိုက်တဲ့အတွက်သဘောတူညီချက်တစုံတရာရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာခဲ့ပါတယ်။ဒါပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရလောက်တဲ့အထိတိုးတက်မှုတွေရှိလာမလားဆိုတာကတော့မသေချာသေးပါဘူး။ကိုရီးယားနိုင်ငံအကြား2000နဲ့2009ခုနှစ်တွေတုန်းကလည်းမြောက်ကိုရီးယားနိုင်ငံတွင်းမှာထိပ်သီးဆွေးနွေးပွဲနှစ်ကြိမ်ကျင်းပခဲ့ပူပါရယ်ပထမထိပ်သီးဆွေးနွေးပွဲကနေပူရဲငြိမ်းချမ်းရေးကြေညာချက်ထုတ်ပြန်ပြီးလူသားချင်းစာနာမှုဆိုင်ရာအပြန်အလှန်လဲလှယ်မှုတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တွေရရှိခဲ့ပါရယ်ဒုတိယထိပ်သီးဆွေးနွေးပွဲကတော့ထာဝရငြိမ်းချမ်းရေးကိုထောက်ခံတဲ့သဘောတူစာချုပ်မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေရပ်တန့်ရင်စီးပွားရေးကူညီနဲ့လုံခြုံရေးဆိုင်ရာအမခံပေးမယ်ဆိုတဲ့အမေရိကန်နဲ့တရုတ်တို့ဥဆောင်ပြုလုပ်တဲ့သဘောတူညီချက်တို့ရရှိခဲ့ပါရယ်ဒါပေမဲ့မူလကရရှိထားတဲ့အဲ့ဒီသဘောတူညီချက်တွေကိုချိုးဖောက်ပြီးနျူကလ িয়ার တိစောက်ရေးနဲ့ဒုံးကျည်စမ်းသပ်ပစ်လုပ်မှုတွေကိုပြုလုပ်ခဲ့တယ်လို့2010ခုနှစ်ကတောင်ကိုရီးယားရေတပ်သင်္ဘောကိုတိုက်ခိုက်တာအပါအဝင်တခြားရန်လိုတဲ့အပြုအမူတွေလှုပ်ဆောင်ခဲ့တာကြောင့်မူလကရရှိခဲ့တဲ့တိုးတက်မှုတွေရပ်တန့်သွားခဲ့ပါတယ်ဒီသတင်းပတ်အတွင်းကျင်းပဖို့ရှိတဲ့တောင်မြောက်ထိပ်သီးဆွေးနွေးပွဲမှာတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူညီချက်ပြန်လည်တက်ဝင်လာမယ့်လက္ခဏာတွေရှိနေပါတယ်American ဥဆောင်တဲ့နိုင်ငံတကာကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းစီရေးအတွက်စီးပွားရေးပိတ်ဆို့မှုတွေလုပ်ပြီးဇက်တိုက်ဖိအားပေးခဲ့ကြတာပါ။ Sejong Institute ကမြောက်ကိုရီးယားဆိုင်ရာသုတေသီချောင်ဆောင်ချန်းကဖိအားတွေကြောင့်မြောက်ကိုရီးယားမှာစီးပွားရေးအကျပ်အတည်းတွေရင်ဆိုင်နေရကြောင်းပြောပါတယ်။
ဒီချိန်တိုင်းဆက်ဖြစ်နေမယ်ဆိုရင်တော့နိုင်ငံခြားငွေလဲလဲနှုန်းကျဆင်းလာပြီးတော့2018အကုန်မှာမြောက်ကိုရီးယားအတွက်ရန်ကုန်ခက်ခဲတဲ့အနေအထားနဲ့တွေ့ကြုံရတော့မှာပါ။
နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဘက်ကလိုက်ရောချက်တွေရှိခဲ့ပြီးမြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ချက်တွေကိုရပ်ဆိုင်ထားလိုက်တဲ့အပြင်နျူကလ িয়ার စမ်းသပ်ထုတ်လုပ်တဲ့နေရာကိုပိတ်မယ်လို့ကြေညာလိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအနေနဲ့သူ့ရဲ့ဂရီကိုဘလောက်ထိတီးမလဲဆိုတာတော့မပြောနိုင်သေးပါဘူး။Sejong Institute ကမြောက်ကိုရီးယားဆိုင်ရာသုတေသီ Lee Sang-hwan ကတော့မြောက်ကိုရီးယားဟာသူ့ရဲ့ဂရီတီပမလားလို့စိုးရိမ်မှုတွေရှိနေပါတယ
်
မြောက်ကိုရီးယားကတကယ်ပဲနျူကလ িয়ার လက်နက်ဖြတ်သိမ်းမလားဆိုတာမသိကြပါဘူးနိုင်ငံတကာကဝိုင်းပယ်ထားလို့ယာယီအခက်အခဲတွေဖြေရှင်းဖို့ကြိုးပမ်းလိုတဲ့အတွက်အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲပြုလုပ်လိုတာလည်းဖြစ်နေပါတယ်
ကျိုတင်ဆွေးနွေးပွဲတွေအရမြောက်ကိုရီးယားကနျူကလ িয়ার လက်နက်ဖြတ်သိမ်းလိုတဲ့ဆန္ဒရှိတာတွေ့ရတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။တောင်မြောက်နိုင်ငံဆက်ဆံရေးတိုးတက်ဖို့နဲ့ဆောင်းရာသီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားပါဝင်လာဖို့ကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာအမေရိကန်ဦးဆောင်တဲ့စီးပွားရေးပိတ်ဆို့မှုတွေနဲ့တောင်ကိုရီးယားမှာအမေရိကန်ရဲ့သတ်ဒုံခွင်းစနစ်ကိုထောက်ခံခဲ့သူပါတောင်မြောက်ထိပ်သီးဆွေးနွေးပွဲကြီးကမိသားစုတွေကိုပြန်လည်ဆုံစည်းပေးနိုင်ပြီးကိုရီးယားစစ်ပွဲရပ်ဆိုင်းစေဖို့ငြိမ်းချမ်းရေးသဘောတူညီချက်ကိုယူဆောင်လာပေးလိမ့်မယ်လို့သမ္မတမွန်ဂျေအင်းကမျှော်လင့်ထားပါတယ
်မမြတ်သင်းအောင်ပြောပြသွားတာပါရှင်မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်စာအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2018ခုနှစ်ဧပြီလ24ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 9335အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုညပိုင်း9နာရီခွဲကနေ12နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုမစခင်မှအရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရမှာပါရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်းနဲ့တွေ့ဆုံမှုရှုပ်ဝဲခီးစီလုပ်ခံခဲ့ရတဲ့ CIA ဒါရိုက်တာမိုက်ဖွန်ပီယိုကိုတပ်ရတော်နယ်ထွန်းဆူပြုထားတဲ့အတိုင်းနိုင်ငံသားရေးဝန်ကြီးအဖြစ်ခံထားနိုင်ရေးအတည်ပြုဖို့အထက်လွှတ်တော်တစ်ခုလုံးမှဒီသတင်းပတ်နောက်ပိုင်းမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။မန္တလေးအထက်လွှတ်တော်နိုင်ငံသားရေးကော်မတီမှမဲခွဲဆုံးဖြတ်တဲ့အချိန်မှာတော့ပုခါတီကအသာစီးနဲ့ကော်မတီရဲ့ထောက်ခံမှုရသွားပါတယ်။မြောက်ကိုရီးယားကိုရှုပ်ဝဲသွားခဲ့တဲ့ခီးစဉ်ပြီးနိုင်ငံသားရေးဝန်ကြီးအဖြစ်သမ္မတထရန့်အဆိုပြုထားတဲ့ CIA ဒါရိုက်တာမိုက်ပွန်ပီယိုအပေါ်မှာဝေဖန်ကန့်ကွက်မှုတွေပေါ်ခဲ့ပါတယ်။ဒါကြောင့်လဲမိုက်ပွန်ပီယိုအနေနဲ့ဒီနေ့ခေတ်နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ယူဖို့အတည်ပြုတဲ့အခါမှာအထက်လွှတ်တော်နိုင်ငံသားရေးကော်မတီရဲ့ထောက်ခံမှုကိုရယူမလွယ်ဘူးဆိုပြီးစော်စော်ပိုင်းကခံမှန်းချက်တွေထွက်ပေါ်ခဲ့တာပါ။ဒါပေမဲ့လဲကန့်ကွက်မဲ့ Republican အထက်လွှတ်တော်အမတ်တယောက်အသုဘသွားနေလို့ရောက်မလာနိုင်တာ။နောက် Republican အထက်လွှတ်တော်အမတ်Ron Paul ကစိတ်ပြောင်းပြီးနောက်ဆုံးအချိန်မှာထောက်ခံလိုက်တာကြောင့်ပုခါတီကမဲနဲ့ကော်မတီရဲ့ဒီပြုချက်ကိုရပ်သွားခဲ့တာပါ။ပွန်ပီယိုထောက်ခံမှုပေးလိုက်ပါဆိုပြီးထဲလွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Republican အမတ် Bob Corker ကနားချခဲ့တာဖြစ်ပါတယ်။တမတာထရန့်နဲ့ပွန်ပီယိုတို့ကြားဆက်ဆံရေးနှိစက်မှုကအကျိုးဖြစ်နိုင်မယ်လို့မျှော်လင့်ပြီးထောက်ခံမဲ့ပေးဖို့အထက်လွှတ်တော်အမတ် Bob Corker ကအခုလိုစော်ခဲ့တာပါ။
He has a very good relationship with the president. That is somewhat. သူက
သမရနဲ့ဆက်ဆံရေးသိကောင်းနေသူဆိုတော့အရင်တုန်းကရှိခဲ့မှုတဲ့နိုင်ငံသားဝန်ကြီး၃ယောက်နဲ့တူမှာမဟုတ်ပါဘူး
။ဒီမိုကရက်ထဲလွတ်တော်အမတ် Bob Menendez ကတော့ကန့်ကွက်ခဲ့သူပါ။သူကအခုလိုပြောပါတယ်
။ I'm particularly concerned because of his past comments on regime change.
ဒီတန်းနဲ့မြောက်ကိုရီးယားမှာအစိုးရတွေပြောင်းလဲတော့အောင်လုပ်မယ်ဆိုတော့အရင်ကသူပြောခဲ့မှုတဲ့စကားကိုကျွန်တော်အထူးစိုးရိမ်တာပါ။
အခုလိုထက်လွတ်တော်နိုင်ငံသားရေးကော်မတီရဲ့ထောက်ခံမှုပေးလိုက်တဲ့အတွက်အထက်လွှတ်တော်တစ်ခုလုံးအနေနဲ့အတည်ပြုဖို့မဲပေးရွေးချယ်ဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။ကြာသပတေးနေ့လောက်အစောဆုံးမဲခွဲဆုံးဖြတ်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။တစ်ချိန်တည်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အင်းတို့မကြာခင်လပိုင်းနေ့တွင်တွေ့ဆုံမယ်လို့မျှော်လင့်ထားကြတဲ့အတွက်ခံမှန်းတွက်ဆချက်နဲ့သုံးသပ်ချက်တွေအမျိုးမျိုးဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းမှာထွက်ပေါ်နေပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার စီစဉ်ရပ်ဆိုင်ထားမယ်လို့ကြေညာတာကိုအလွန်ကောင်းတဲ့သတင်းတစ်ပုဒ်ဖြစ်နေကြီးမားတဲ့ဒုတိယမှုအဖြစ်သမ္မတထရန့်ကကြိုဆိုပါတယ်နျူကလ িয়ার ရေရှည်မတိုးတာနောက်မဆုတ်တာအခြေအနေကိုအမြန်ဆုံးစစ်ဆက်ညှိနှိုင်းနိုင်မယ့်အခြေအနေပေါ်လာတဲ့အပေါ်မှာပါတီကြီးနေရာစလုံးကလွှတ်တော်အမတ်တွေအထူးစိတ်ဝင်စားနေကြပါတယ်ဒါပေမဲ့လည်းသတိထားပြီးစောင့်ကြည့်နေကြတဲ့အခြေအနေပါRepublican ထဲလွတ်တော်မှာ Mitch McConnell ကအခုလိုပြောပါလေ
Pursued with clear realism and clear objectives.
နာချာစီယုံတဲ့အခါအမြင်ရှင်းဖို့နဲ့ဥတည်ချက်မှန်မှုလိုပါတယ်။ဒါမှစ조사ရကြိုးနှက်ပါလိမ့်မယ်
။ Democrat ထဲလွတ်တော်မှာ Chuck Schumer ကတော့အခုလိုပြောပါလေ
It's a worthy ambitious goal. Indeed we should all root for
ဒါကအကျိုးရှိမဲ့ဥတည်ချက်ကြီးမားတဲ့ကိစ္စတစ်ခုပါ။တကယ်တော့ဆယ်စုနှစ်နဲ့ကြီးကြာခဲ့တဲ့ပဋိပက္ခကိုအပြေရှာဖို့တန်တမာရေးရကျွန်တော်တို့အစွမ်းကုန်စ조사တင်ပါတယ်ဒါကညင်းလို့မရပါဘူးဒါပေမဲ့ဒီအစည်းအဝေးဟာအင်မနန်အန်ရည်ကြီးတဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ
် Republican ထဲလွှတ်တော်အမတ် Bob Corker ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် Look I'm glad they're meeting I think all of us look at this with great caution
သမရထရန့်နဲ့ကင်ဂျွန်အွန်းတို့တွေ့ဆုံတာကျွန်တော်ဝမ်းသာပါတယ်ကျွန်တော်တို့အားလုံးဒါကိုအကြီးအကျယ်သတိထားပြီးစောင့်ကြည့်ရမယ်လို့ကျွန်တော်ထင်ပါတယ
်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Bob Corker ကမြောက်ကိုရီးယားဘက်ကနျူကလ িয়ার စီစဉ်ကိုဘယ်ချိန်မှစပြန်စနိုင်တယ်လို့မှတ်ချက်ပေးပြီးကင်ဂျွန်ဘက်ကနျူကလ িয়ার စီစဉ်နဲ့မစ်ဆိုင်းထုတ်ကြီးစီစဉ်တွေကိုအမြဲတမ်းထာဝရရပ်ဆိုင်ပစ်ဖို့စံသရှိတယ်ဆိုတဲ့အချက်ကိုတန်တရားဖြစ်နေပါတယ်။သမ္မတထရန့်ကတော့အခုချိန်ထိဘာဂရီကိုမှမပေးသေးပါဘူး။မြောက်ကိုရီးယားနဲ့ပတ်သက်လို့ကောက်ချက်တစုံတရာ၆ကိုလမ်းဝေးပါသေးတယ်။အချိန်ပြေချင်လဲပြေမယ်အလုပ်ဖြစ်ချင်မှလည်းဖြစ်မယ်။
အချိန်ငါပဲဖြေပေးပါလိမ့်မယ်ဆိုပြီး Twitter လူမှုကွန်ရက်ကနေကြေးသားကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်စတင်ချိန်ရောက်လာပါပြီ။ကမကထာပြုဆွေးနွေးမဲ့ကိုဇော်ဝင်းလိုင်းနဲ့အတူအစီအစဉ်ထုတ်လုပ်သူကိုအောင်အောင်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစလိုက်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ VOA တိုက်ရိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါတယ်။မြန်မာနိုင်ငံမှာအစိုးရတပ်တွေအဖြစ်ထွက်ဆိုသူတွေကိုအကာအကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းပေးလိုက်ရင်လက်ရှိနိုင်ငံတော်အစိုးရကဆောင်ရွက်နေတဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးအပါအဝင်ဒီတခြားပြစ်မှုအများအပြားကိုဖော်ထုတ်အရေးယူနိုင်မဲ့သတင်းပေးတွေလည်းတော်တော်များများထွက်ပေါ်လာနိုင်ပါတယ်။ကမ္ဘာနိုင်ငံအများစုမှာဒီပြဋ္ဌာန်းထားတဲ့ဒီ Witness Protection Program လို့ခေါ်တဲ့ဒီအစိုးရတပ်တွေအပေါ်အကာအကွယ်ပေးတဲ့ဥပဒေမြန်မာနိုင်ငံမှာပြဋ္ဌာန်းသင့်မသင့်ဆိုတာကိုဆွေးနွေးကြဖို့ဖြစ်ပါတယ်။အစိုးရတပ်တွေကိုအကာအကွယ်ပေးဖို့ပြောတဲ့အခါကျတော့ကျန်တဲ့အပြင်တပ်တွေအတွက်ရောမလိုဘူးလားလို့မေးစရာရှိလာပြန်ပါတယ်တကယ်တော့ဒီကိစ္စဟာအမတန်ကျေပြန့်တဲ့ကိစ္စတရားလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုပိုင်းမှာအားနည်းနေတဲ့အခါကျတော့ကိုယ့်အမှုကိုယ်တိုင်တိုင်တဲ့သူတွေတောင်မတိုင်ရဲမပြောရဲဖြစ်နေရတဲ့အပြင်တိုင်တဲ့သူတွေကိုယ်တိုင်တောင်အဖမ်းခံရမလားဆိုပြီးတော့ကြောက်နေရတဲ့အခြေအနေမျိုးဖြစ်နေကြတာကြောင့်သတင်းပေးတိုင်ကြားဖို့ဆိုတဲ့အဆင့်ကတော့အတော်လေးအလန့်ဝင်နေတဲ့သဘောဖြစ်နေပါတယ်ဒါကြောင့်ဒီကနေ့မှာတက်နိုင်သလောက်အချင်းရသလောက်ဒီကိစ္စကိုကျွန်တော်တို့ဆွေးနွေးတော့ကြမှာဖြစ်ပါတယ်အဓိကဆွေးနွေးဖို့ဖိတ်ခေါ်တားသူတွေကတော့ဒီများသောအားဖြင့်တော့ကျွန်တော်တို့ရှေ့နေတွေပဲဖြစ်ပါတယ်အစိုးရဒီအခုလေလိုင်းမော်ကိုကျွန်တော်တို့ဒီအဓိကပင်တိုင်းဆွေးနွေးပေးကြမဲ့ပုံကိုယ်တွေရောက်နေကြပြီလို့ကျွန်တော်သိရပါတယ်ဦးမင်းလွင်ဦးရှိပါလားခင်ဗျာ
ရရှိပါတ
ယ်ဟုတ်ကဲ့ဦးရောဘတ်ဆန်အောင်လည်းရှိနေပါပြီနော
်ရှိပါပြီခင်ဗျာ
ဟုတ်ကဲ့ပထမဆုံးဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တို့ကိုကျွန်တော်မေးချင်တာကဒီဟိုအတူကျုံပေါ့နော်ဒီမြန်မာနိုင်ငံမှာဒီအခုကျွန်တော်တို့ပြောတဲ့ဒီအစိုးရတပ်တွေအဖြစ်ထွက်ဆိုမဲ့သူတွေကိုအကာအကွယ်ပေးတဲ့ဥပဒေမရှိသေးဘူးလို့သိရတဲ့အခါကျတော့ဒီဥပဒေဟာရှိသင့်မရှိသင့်ဆိုတာလေးကိုဦးမင်းနေဦးကအရင်စပြီးတော့အကျဉ်းချုပ်လေးပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်မှန်ကန်တဲ့တရားစီရင်ရေးစနစ်ကိုအထောက်အကူပြုဖို့အတွက်တပ်တွေထွက်ဆိုမဲ့သူရဲ့အဲ့အန္တရာယ်ကိုချင်းချောင်းလာမယ်ဆိုလို့ရှိရင်တော့ကာကွယ်ပေးဖို့လိုအပ်လာတာဖြစ်တယ်။ဒါကြောင့်လည်းကျွန်တော်တို့ကဒီနိုင်ငံများမှာစဉ်သုံးနေကြတဲ့စက်တီတွေကိုအကာအကွယ်ပေးရေးအစီအစဉ်အနေနဲ့ဥပဒေပြဋ္ဌာန်းပြီးတော့စီမံဆောင်ရွက်တဲ့ဒါမှလည်းမှုရင်းတော်တော်များများကိုကောက်ထုတ်ရေးယူနိုင်မယ်လို့ကျွန်တော်တို့အကြံပေးရခြင်းဖြစ်ပါတယ
်။ဟုတ်ကဲ့ဥရောပဆောင်အောင်လည်းပြောပါအောင်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့နိုင်ငံမှာအဲ့ဒီတဲ့ဒီလိုအကာအကွယ်ပေးတဲ့ဥပဒေဟာမရှိမဖြစ်ပြဋ္ဌာန်းဖို့အထူးလိုအပ်နေတဲ့ဥပဒေဖြစ်တယ်။ဒါပြလို့ဆိုတော့အခုကျွန်တော်တို့နိုင်ငံမှာလက်စားမှုကိုတိုင်လိုက်တယ်။နော်ဒါမကွေးမှာဖြစ်နေတဲ့လက်ရှိကိစ္စ။နော်အဲ့ဒီလူကသူတိုင်တန်းပြီးကြောင်းကို Facebook မှာတင်လိုက်တဲ့အခါကျတော့2019ခုနှစ်နိုင်ငံသားတွေလုံခြုံမှုနေတဲ့ဒီချီကာကွယ်ဥပဒေပုံမှန်တစ်စရာသူ့ you know အချုပ်သေးထည့်လိုက်တယ်။တော့နောက်တစ်ချက်အဲ့ဒီလိုပဲတိုင်ခဲ့တဲ့ဒေါ်ချူချူနယ်ကနောက်ဆုံးသူကအာမေကူညီတယ်ဆိုပြီးတော့သူကထောင်တနစ်ကျသွားတယ်။အယူခံအစစ်စစ်နဲ့ဆုံးတယ်။ဒီလူတို့တော်မှလည်းပဲဒီ9/3/2019နေ့ကဆွေးနွေးခဲ့တယ်ဘာမှမအောင်မြင်ဘူး။အဲ့တော့တိုင်နေသူကအဓိကတက်တည်ရေးပဲလုံးလုံးဘူးကာကွယ်ပြီးတဲ့ဥရီယာမချိမချိအသက်သွေးကြောတမျှအရေးကြီးတဲ့ဥရီတခုပြုတော့အများဆုံးပြဋ္ဌာန်းပေးဖို့လိုပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့အဓိကပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာလည်းကျွန်တော်တို့ရှင်းနေဦးထွန်းဦးနဲ့နောက်ပြီးတော့ဒေါ်ဒွဲဘူးတို့လည်းရှင်းနေပါတယ်ခင်ဗျာဆိုတော့နောက်ပိုင်းမှာကျွန်တော်တို့ဒီကိစ္စကိုအခြေတဝင်ဆွေးနွေးကြတာပေါ့အခုကျွန်တော်တို့ဒီအခုတက်လာတဲ့တမရအသည့်ဟာဆိုလို့ရှိရင်ဥဝင်းမြင့်ဟာဆိုလို့ရှိရင်လေရှင်းနေတူဖြစ်ခဲ့တယ်သူကိုယ်တိုင်လည်းဒီဥပဒေရရင်နဲ့ပတ်သက်ပြီးတော့နားလည်တယ်ဒီမြန်မာနိုင်ငံမှာအားနည်းချက်ဖြစ်တဲ့တရားဥပဒေစိုးမိုးမှုမရှိဘူးမှန်ကန်တဲ့တရားစီရင်ရေးစနစ်ဟာကျွတ်ပြောက်နေတယ်ဆိုတာကိုလည်းဒါတမရကြီးအပါအဝင်လူအများစုကသိနေတယ်လက်ခံထားတဲ့ကိစ္စလည်းဖြစ်ပါတယ်ဆိုတော့ဒီနေရာမှာဟိုဒီအစိုးရတက်တည်ပဲဖြစ်ဖြစ်တက်တည်တွေကိုအကာအကွယ်ပေးတဲ့ဥပဒေမြန်မာနိုင်ငံမှာမပြဋ္ဌာန်းနိုင်သေးတာဟာ ဘာကြောင့်များပါလဲခင်ဗျာဦးမလင်ဦးအရင်ဆွေးနွေးပါအောင
်ဟုတ်ကဲ့ပါကျွန်တော်တို့ဒီလိုမျိုး witness protection program အနေနဲ့လုပ်မယ်ဆိုလို့ရှိရင်တော့အကုန်ကြတော်တော်များတော့ကျွန်တော်တွေ့ရပါတယ်အဲတကဘာလုံးမှာမှကျွန်တော်တို့ဒီသက်တည်များကိုကာကွယ်ပေးစီစဉ်ရကျင့်သုံးတဲ့နိုင်ငံ12နိုင်ငံလောက်ပဲရှိပါတယ်အာရှမှာဆိုရင်တော့ကျွန်တော်တို့ထိုင်ဝမ်ဟောင်ကောင်နောက်ပြီးတော့ကျွန်တော်တို့ရဲ့တို့ကအင်းကြီးနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံတို့မှာဒီကိစ္စတွေကိုစက်တီတွေကိုအကောက်ွယ်ပြီးတဲ့အစီအစဉ်ကိုကျင့်သုံးတာဖြစ်တယ်။အဲ့တော့ဘယ်လိုမျိုးကြောင့်ဓာတ်တွေကိုအကောက်ွယ်ပြီးရလဲဆိုတော့ကကျွန်တော်တို့ဒီအုပ်စုဖွဲ့ပြီးကျူးလွန်ကြတဲ့လူကြီးစေဝါထုတ်လုပ်တဲ့ရောင်းချတဲ့ပေယူဖြန့်ပြူးတဲ့နောက်ပြီးတော့တခါလူကုန်ကူးမှုတွေလုပ်တဲ့နောက်ပြီးတော့တခါပြည်တံစာတွေကိုလူကုန်ကူးတဲ့ဆက်ဆင်ရောင်းချတဲ့နိုင်ငံဖြတ်ကျော်မှုကြီးနေဖြစ်တဲ့နောက်ပြီးတော့တခါတင့်မောင်ကိုလုပ်ငန်းတွေကိုပေါ်ထုတ်မယ်ဆိုလို့ရှိရင်အဓိကကြတဲ့စက်ပေတွေကိုအကာအကွယ်ပေးမှုကိုမလိုအပ်မဖြစ်လိုအပ်လာတာဖြစ်တယ်။အဲ့တော့တစ်ဖက်မှာကျူးလွန်တဲ့သူတွေကလည်းအုပ်စုဖွဲ့ပြီးကျူးလွန်တာဖြစ်တဲ့အတွက်ငွေကြီးအေးရတော့လကောင်းအာဏာရတော့လကောင်းလက်နက်ရတော့လကောင်းအလွဲတကူရနိုင်တဲ့အခြေအနေမျိုးဖြစ်တဲ့အခါကျတော့ကအစိုးရအနေနဲ့ဒီလူမျိုးစက်ပေတွေရဲ့အသက်အန္တရာယ်နဲ့နောင်ရရှိနေထိုင်မှုအတွက်ကအကာအကွယ်ပေးရတာဖြစ်တဲ့အတွက်အကုန်ကြတော့တော်တော်များတာဖြစ်ပါမယ်။အဲ့တော့ကျွန်တော်တို့အနေနဲ့ဒီသက်တည်ရဲ့သက်သက်တာဘဝအတွက်ကိုအကာအကွယ်မပေးနိုင်ရင်တော့မှကျွန်တော်တို့အနေနဲ့သက်တည်ရဲ့လုံခြုံရေးကိုအထူးလေးထားပြီးဆောင်ရွက်ပေးနိုင်ဖို့အတွက်ကိုတော့ကျွန်တော်တို့အမြင့်ဆုံးအနေနဲ့သတ်မှတ်ပြီးတော့ဆောင်ရွက်ပေးတယ်လို့ကျွန်တော်မြင်ပါတယ်။ဥပမာအချင်းပြောရမယ်ဆိုလို့ရှိရင်မကြခင်ကမှဒီကနေ့မကြခင်ကမှဖြစ်ပေါ်ခဲ့တဲ့အင်းကြီးဥက္ကဏီလှုပ်ရှားခံမှုမှာစက်တွေဖြစ်ပါဝင်တဲ့အင်းစိန်ကိုအောင်ဆိုတာကိုသိနေတယ်အဲ့အန်ရဲ့ချိန်ချောက်တဲ့အန်ရဲ့ဒီခံစားရတယ်ဆိုတာကျွန်တော်သိရတယ်နောက်ပြီးတော့တခါမူရစ်စေဝါကိုနောက်ဟိုပိုတိစိန်နဲ့ကိုစက်စွန်စံပြားထောက်လန်းပြီးတော့မြမသမိုင်းမှာအများဆုံးမိအောင်တွန်းဆောင်ပေးနိုင်တဲ့သူကလည်းနောက်ဆုံးကျတော့ကုန်ကျူလာလေးတည်ရွယ်နဲ့ဘဝပြည့်နေရတဲ့အခြေအနေမျိုးဖြစ်တယ်ဆိုတာလေးကျွန်တော်တွေ့ရတယ်။ဒါကြောင့်ကျွန်တော်တို့အဂရီလိုက်တာမူတိုက်ခရေးကိစ္စတွေဆောင်ရွက်မယ်၊မူရစ်စေဝါကိစ္စတွေဆောင်ရွက်မယ်၊ပြည်ဟန်ဇာတာနဲ့ပစ်တွေခိုးထုတ်တဲ့ကိစ္စတွေကိုဆောင်ရွက်မယ်ဆိုလို့ရှိရင်တော့ဒီတက်ပေအကာအကွယ်ပေးတဲ့အစီအစဉ်ကိုတော့ကျွန်တော်တို့မဖြစ်မနေထည့်သွင်းပြတ်ထားမှုလိုပါတယ
်။
ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းမြန်မာနိုင်ငံသားတွေရဲ့အသက်ဘေးအန္တရာယ်ကိုကာကွယ်ပေးဖို့အတွက်နိုင်ငံတော်အစိုးရမှာတာဝန်ရှိတယ်ဆိုတာကိုပါတဲ့အတွက်ဒီခေါင်းစဉ်အောက်ကနေပြီးတော့တနည်းနည်းနဲ့ဒီမှာဆောင်ရွက်ရင်တော့ဖြစ်နိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးမလင်းဆိုတော့ဥရောပဆန်းအောင်လည်းကျွန်တော်တို့ဆွေးနွေးပါအောင်အခုဘာကြောင့်မြန်မာနိုင်ငံမှာကျွန်တော်သိချင်တာကဒီတက်တဲ့တွေကိုအကာအကွယ်ပေးတဲ့ဥပဒေအထူးသဖြင့်တော့ဒီအစိုးရတက်တဲ့ပေါ့နော်ဟိုအကာအကွယ်ပေးတဲ့ဥပဒေကဘာကြောင့်မပြထားနိုင်ရသေးတာလဲဆိုတော့ဦးမင်းလင်းဦးကတော့ဒါငွေကြေးအကုန်ကြများတယ်နိုင်ငံတော်ကအခုလက်ရှိအစိုးရလက်ထက်မှာဆိုရင်ပေါ့လေဒါအရင်တော့တော့မပြောတတ်ဘူးဒီဟိုအသုံးစရိတ်ကိုရှော့ချမယ်ငွေချွေတာမယ်ဆိုတဲ့ဆံဘုတ်ကသူကကြွေးကြော်နေတဲ့အခါကျတော့အဲ့ဒီဟာတွေနဲ့သွားပြီးများညှိနေသလားဟိုရှေ့အနာဂတ်မှာရောဒီဟာပြထားမှုဖြစ်နိုင်တဲ့အလားလားရှိသလား
ဥရတီယကိုပြထမ်းဖို့အတွက်ပုံကြစီကဒီလောက်မများပြပါဘူး။နော်စွတ်တော်ကိုယ်စီလေဒီအဆင့်ဆင့်ကိုတောင်မှပုံကြစီမြောင်များစွာနဲ့ခေါ်ယူပြီးတော့တိုင်မြင်ဆွေးနွေးနေတာဥရတီကပြထမ်းရတဲ့စရိတ်ကအလွန်သက်တာပါလေ။တိုင်းပြည်ကပြန်လည်ရရှိမဲ့ကုသကကပုံကြစီရဲ့အစာပေါင်းများစွာပါလွန်တဲ့အတွက်ဒီဥတွေကိုပြကိုပြထမ်းရမယ်။မပြတမ်းလို့ရှိရင်ကြီးမားတဲ့ရာဇမှုကြီးတွေကိုလွတ်လွတ်လပ်လပ်ပေါ်ထုတ်ရင်းမှာအာအတားဖြစ်ပြီးတော့တရားဥပဒေစိုးမိုးရေးဟာဟာခွက်တည်နေပြည်နေမှာဖြစ်နေအခုဆိုရင်ဒီဒုရဲမှုမိုးရနိုင်ကိစ္စကခိုးလေးတစ်ကျော်ဖြစ်လာရတယ်သူကတက်ပြီတယောက်ပါသူ့ရဲ့အတွက်ဥရိယာတာပြေပိုင်ဆိုင်ရာလူအချက်ပြီးရှိနေပြီဆရာမြင့်မရအောင်အချင်းနေမလို့ဒီဦးတွေကိုအခုဆွတ်တော်ကဒီတကပြန်ဖွင့်ရင်တော့ဖြင့်စဉ်းစားကြပါလို့ပဲမြစ်တရရကညီမယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ဥထုံးဦးကိုလည်းလိုင်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥထုံးဦးရှိပါလားခင်ဗျာဟုတ်ကဲ့ဥထုံးဦးကြပါလားခင်ဗျာ
Okay,
utung ye. Aido aku ada di tadi di tu tu pernah di so ada tadi aku agak beri ubi sizine sura bakar jono biasa suni jalan bano. Tepat sahaja biasa lo di ha di ubi piatan lain le nampaknya nasi dua kongjam ziri le mianyi sihau. Tapi tepat malah di tu aku agak beri lusiye accomplish lo korai di apa so ada tadi solusi so ane bang biro. Tidak malah tu, pukang jangsi ramu, dia yang macam tu ramu dia pelan ini lala le siro, di harga piat hanya jenye di suju gak, di chat pakai jilu sih, barimya pelan ini dia sih dilihat.
Okay, baiknya, jono nale dulu tu ya mesuino, soya tapi cedua orang ni sebenarnya sih, niaru ha, amu tu ku jila ini, pertama udung soya tapi di sejuluri alung ha. ไม่งั้นเราเนี่ยปัสสาวะดูดีไปเลยอ่ะเจ็บเท่าไหร่อ่ะเนื้อสุกเลยใช่ไหมเอ้าหัวเอาส่งเรามาเลยใช่ไหมตัดดีเสียงยาวไปที่ดีเพราะว่าไอ้ลูกชิลก็มาไอ้ลูกเรียกว่าเสียเลยอะไรเฉยมาโอ้จนเราเรียกมีอะไรจะเข้าอยู่ไปเลยคุณมาหนุ่มหน้าเบี้ยวไม่สวยจนเราเลือกไปได้จะเอาหน้าตัวไปสิจะเอามาลงอ่ะหมูเสกยาละกูเจอเลยเท่ามาสวยเลยจนเราเสียหนี้จะช่วยสวยเราเลิกกันไปเลยไอ้ลูกไปยืนลูกเนี่ยตัดดีไปยืนลูกกูได้ไงไอ้
ရဲ့တရားပေါ့ဗျာဘုရားတောက်ကရင်းနဲ့အခြေခံပြီးတော့အမှန်ကိုလည်းဖုံးကွယ်တယ်အချို့ကိစ္စတွေမှာသိတာထင်ရှားနေပါရဲ့နဲ့လည်းဘူးကွယ်တယ်အဲ့လောက်ထိထွက်ထားတဲ့လူမျိုးတွေအများကြီးဗျာခုနပြောသလိုတယောက်စာနှစ်ယောက်စာအတွေ့တော့ဟုတ်ပါလိမ့်မယ်အများစုကတော့အစိုးရရဲ့သက်စီဖြစ်သွားတဲ့လူအများစုကတော့ပြင်အစိုးရတက်ကနေပြီးတော့မျိုးလုံးဇုံပိတ်ပြီးတော့ထွက်တဲ့လူတွေများတာကိုတွေ့ရတယ်အဲ့တော့ဒီဥပဒေမျိုးကလုတ်ပေးလိုက်မယ်ဆိုရင်ပထမဥပဒေတန်ကြက်ကအင်ကြီးကြီးကအင်ကြီးဝတ်ထားတဲ့လူကျတော့နောက်တစ်ခါဆက်ပြီးတန်ကြက်ကအင်ကြီးဝတ်ပေးတယ်လို့ဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်တို့ပြည်သူတွေကတော့ပုံနဲ့နာကြရပဲရှိတယ်လို့ကျွန်တော်ကတော့ဟိုစိုးရိမ်နေပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဒီရိုးရိုးတက်တေတွေအတွက်ကြတော့ဗျာဆိုကြပါသူဒါကတော့ဟိုအစိုးရတက်တေပေါ့နော်ဒီရိုးရိုးတက်တေကိုကျိုးစီးပွားမကြည့်ပဲနဲ့ပေါ့နော်တကယ်ဟိုဒီမှာဆိုရင်တော့ခေါ်တာတော့ဒီ whistle blower ပေါ့ဒီမူရီစေဝါကိစ္စပဲဖြစ်ဖြစ်အကျင့်ပြတ်ချစားမှုပဲဖြစ်ဖြစ်ဟိုတိလို့တိုင်တဲ့လူပေါ့နော်အဲ့လိုလူတွေဟိုအကာအကွယ်ပေးဖို့မလိုအပ်ပေဘူးလား
ဟိုနိုင်တိုင်းပြည်တစ်ပြည်မှာလူအဖွဲ့ကြီးတည့်ရမှာတော့အမှန်တိုင်းကိုရက်တည်တဲ့လူတွေအတွက်ကူညီပေးဖို့လိုတာပေါ့ဒါပေမဲ့ဗမာပြည်ရဲ့ရှိနေတဲ့တရားဥပဒေတရားဥပဒေဆိုတာနှစ်ခုဗျာတရားရေးဌာနနဲ့ဥပဒေပြည်နှစ်ခုစလုံးကဒီနေ့လက်မျက်မှောက်အခြေအနေရကတော့ချစ်ထုံကြနေတယ်ဗျာနှစ်ပေါင်း60ကျော်ကျော်ရဲ့ဟုတ်လားဟိုကျွန်တော်တို့နားလည်တယ်လို့ပြောတော့ဆက်အာနာရှင်ဆနစ်ကအောက်ကနေမွေးထုတ်လိုက်တဲ့ဒီတရားဥပဒေတွေနဲ့တရားစီရင်ရေးဟာလုံးဝကိုချိုးယွင်းချွတ်ချော်နေတာအမှန်တကယ်ပဲဗျာဒီတိုင်းပြည်ပေါ်မှာရှိနေတဲ့မြေသူတဦးတယောက်ကိုမဆိုးမင်းနဲ့စုံဆိုင်ရင်တော့အဲ့လိုရှိနေအခြေအနေမှာဒါဟာလုတ်ဖို့ဆိုတာအများကြီးလိုနေလေဗျ။အရင်ကွာဟိုကွာဟလွန်းနေလို့ကျွန်တော်တို့မြင်နေဗျာ။မလွယ်ပါဘူးခင်ဗျာ
။ဒ
ါတကယ်တမ်းကျတော့ကျွန်တော်တို့ဒီရက်ဖက်ဆိုင်ရာလူတွေရဲ့အကျိုးစီးပွားတဲ့ကျွန်တော်တို့ကြံတဲ့သက်ဆိုင်ရာပုံကိုယ်တွေသက်ဆိုင်ရာလူတွေအတွက်အကျိုးစီးပွားဖြစ်သွားမယ်လို့ပဲကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဓိကတော့အရင်ဦးဆုံးဒါတရားစီရင်ရေးမှန်တိုင်းဟိုတီတီဂျီဂျီဖြစ်လာအောင်အရင်တက်မအောင်အရင်လုတ်ဖို့လိုမယ်ဆိုတဲ့သဘောဖြစ်နေတာပေါ့နော်လက်ရှိတရားစီရင်စနစ်အောင်မှာတော့ဒါဖြစ်ဖို့ခဲရင်မယ်ဆိုတဲ့အနေထားရှိနေတာပေါ့
ဟုတ်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒေါ်တွဲဘူးကိုလည်းလေလိုင်းမှာဖိတ်ခေါ်ခြင်းပါတယ်ခင်ဗျဒေါ်တွဲဘူးချိပါလားခင်ဗျ
ဟုတ်ကဲ့ရှိပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာဘူဟာဆိုရင်လည်းဒါရှင်းနေတူလည်းဖြစ်တယ်နောက်အရင်ကလွတ်တော်အမလည်းအရင်တက်တမ်းမှာလွတ်တော်အမဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လက်ရှိမှာလည်းဒါကချင်ပြည်နယ်မှာနေထိုင်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတော့လောလောဆယ်ဟိုပြဿနာတွေရှိနေတဲ့ဒေသမှာရှိနေတယ်လို့ပဲဆိုကြပါစို့နော်ဟိုဆိုတော့ဒေါက်တာဘူအတွေ့အကြုံအရဆိုရင်လည်းဒီအခုကျွန်တော်တို့လက်တလောဖြစ်နေတာဆိုရင်ပဲအခုဟိုတော်တော်လေးအသက်ခံရတဲ့နေရောက်ကမိသားစုဟာသူတို့အမှုသူတို့တိုင်ကျင်နေဒါပေမဲ့လည်းဟိုတိုင်ဖို့နေနေတာသူတို့ကိုယ်တိုင်ကိုယ်ကချင်းချောက်ခံရတဲ့ထွက်ပြေးတင်းရှောင်နေရတယ်ဆိုပြီးကျွန်တော်သတင်းတွေကြားနေရတယ်ဆိုတော့ကာယကံရှင်နေကိုယ်တိုင်ကိုယ်ကအခုလိုမျိုးတိုင်ဖို့ကိစ္စအခက်အခဲရှိနေတယ်ဆိုတော့ဟိုတက်တေဆိုတာတော့တော်တော်လေးအလန့်ဝင်နေတဲ့သဘောဖြစ်တာပေါ့တော်တော်ဘူးဟိုတရားတလောက်ဒီကိစ္စဟာဟိုရှိတယ်မရှိတယ်ဖြစ်တယ်မဖြစ်တယ်ဆိုတာကိုလည်းဆွေးနွေးပါအောင
်ဟုတ်ကဲ့ကျွန်မအမြင်နဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံကနှစ်ပေါင်းများစွာပေါ့နော်ဒီတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုမှာအင်မတန်အားကြီးခဲ့ပါတယ်။ လက်ရှိအနေအထားမှာလည်းကျွန်တော်တို့အစိုးရအနေနဲ့ဒီကန္တာတွေကိုစူးစမ်းပြီးတောင်ရွက်နေပြီမဲ့ကျွန်တော်တို့ရှိနေတဲ့ဥပဒေတွေအပေါ်မှာရောကျွန်တော်တို့တောင်ရွက်နေတဲ့လုပ်ငန်းတွေအရာပါကျွန်တော်တို့တရားမျှတမှုမရတာတွေအများကြီးတွေ့ရပါတယ်ဒါအဓိကဆန်းစစ်လိုက်တဲ့အခါမှာကျွန်တော်တို့တရားရုံးပိုင်းဆိုင်ရာမှာရောတခြားကန္တာတွေမှာရောပေါ့နော်ကျွန်တော်တို့တပ်တွေအထောက်ထားတွေအားနည်းတဲ့အတွက်မျှတမှုမရှိဘူးအဲ့တော့မျှတမှုမရှိရနေကျွန်တော်တို့ဥပဒေနဲ့အညီမဖြစ်ဘူးနောက်မှဒီအဲခံရတဲ့လူပေါ့နော်လူကြီးချိုးပေါက်ခံရတဲ့လူတွေအားကြီးလိုက်သားမှုတွေပေါ့နော်ဒီကန္တာတွေမှာလည်းကျမတို့သက်သေအထောက်ထားတွေအားနည်းလို့ရှိရင်ကျမတို့ကတရားဥပဒေစိုးမိုးရေးကိုသွားမှထိခိုက်ပါရဲ့ဒါကြောင့်မို့ဒီကန္တာတွေဆိုလို့ရှိရင်ကျမတို့ပြေလည်သွားဖို့နဲ့တရားဥပဒေစိုးမိုးဖို့နောက်ကျမတို့ခံရတဲ့လူတွေဘက်ကရောမတရားတဲ့လူဘက်ကမျှတမှုရှိဖို့ကဒီဥပဒေကိုမဖြစ်မနေအမြန်ဆုံးပြဋ္ဌာန်းဖို့တော့လိုတယ်ဒီဥပဒေပြဋ္ဌာန်းလိုက်တယ်ဆိုလို့ရှိရင်တော့ကျမတို့ကဒီသက်တည်အနေအထားတွေကိုကျမတို့ကဒီအစိုးရသက်တည်ရဲ့လို့တော့မဟုတ်အမှန်တရားကိုဖော်ထုတ်မဲ့သက်တည်တိုင်းကိုကျမတို့ကအကွယ်ပေးဖို့လိုပါတယ်ဒါမှပြောရဲမှဖြစ်ပါတယ်ကျမတို့ဥပဒေမစိုးမိုးတဲ့ဒေသတွေအထူးသဖြင့်ကျမတို့တိုက်ပွဲတွေရှိတဲ့ဒေသတွေပေါ့နော်ဒါမကပါဘူးမြို့ထဲမှာဖြစ်တဲ့ကန္တာတွေလည်းအခုသက်တည်တွေကကိုမြင်တယ်တွေ့တယ်ဆိုမဲ့မထက်ဆိုရဲကြပါဘူးဘာလဲဆိုခုနပြောသွားသလိုပါပဲကိုစီတံပြန်ဖြစ်မာရီအများကြီးဆိုးရိမ်ပါတယ်ဒီမူရစေဝါမှုတွေကစာလူကုန်ကူးမှုတွေကအဆုံးပေါ့နော်မဒိမှုတွေကျမတို့အမျိုးသမီးတွေနဲ့ပတ်သက်တဲ့အမှုတွေအဲဒါတွေကစပြီးကျမတို့ဒီလူအခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စရပ်တွေလည်းအများကြီးပါပဲဒါတက်တည်မပြောနဲ့ကာယကချင်းတော်မတိုင်ရဲတဲ့အနေအထားဥပဒေတွေကအဲ့လိုမျိုးဖြစ်နေတာကိုပြင်ရမယ်အပြင်ဒီဟာတွေအမှန်တရားဖော်ထုတ်မဲ့သူတွေကိုလည်းကျမတို့အကာအကွယ်ပေးတဲ့ဟောင်းနိုင်ငံတော်ကနေမှမဖြစ်မနေဆောင်ရွက်ဥပဒေပြဋ္ဌာန်းပေးဖို့တော့လိုတယ်ဒီဥပဒေပြဋ္ဌာန်းပေးလိုက်ရင်တော့ကျမတို့တရားဥပဒေစိုးမိုးရင်းနဲ့တရားမျှတမှုကိုလည်းကျမတို့အထိုက်အလျောက်ပေါ့နော်တဖြည်းဖြည်းနဲ့အထောက်အကူပြုလာမယ်လို့ကျမတို့အဲ့လိုမြင်ပါတယ်ရှင
့်ဟုတ်ကဲ့အာနှစ်ခုစလုံးရှင်တွဲသွားရင်တော့တရားဥပဒေတရားရေးမှန်တိုင်းကိုပြည်ပြင်းတဲ့တစ်ချိန်တည်းမှာပဲဒီဥပဒေလည်းပြဋ္ဌာန်းပြီးတော့ဒီတိုင်တင်တာလည်းတိုင်အရေးယူစင်တာလည်းယူတပြိုင်တည်းလုပ်ရင်တော့ရမယ်ဆိုတဲ့သဘောပေါ့နော်ဟုတ်ကဲ့ဒီအမေရိကန်မှာဆိုရင်တော့ကျွန်တော်တို့ဒီ Witness Protection Program လို့ခေါ်တဲ့ဒီပြည်ထောင်စုအစိုးရလုပ်တဲ့ဟိုပြည်ထောင်စုအစိုးရရဲ့တက်သေးတွေပေါ့နော်အဲ့ဒါတွေကိုသူတို့ကအကာအကွယ်ပေးတာရှိပါတယ်သူတို့ကဘယ်လောက်ထိလုပ်ပေးလဲဆိုလို့ရှိရင်အဲ့ဒီအစီအစဉ်မှာပါတဲ့လူတွေအစိုးရနဲ့ပူးပေါင်းပြီးတော့အစိုးရတက်သေးအဖြစ်လိုက်ပေးတဲ့သူတွေကိုသူကဘဝအသစ်တစ်ခုတီထောင်နိုင်လောက်တဲ့အထိသူကလူသစ်နဲ့မပုံနေအသစ်နဲ့တပေါ့ထုတ်ပေးတယ်ပြီးရင်အရင်ကြီးဟိုပေါ့ဘဝအသစ်ပြန်လဲစတင်နိုင်မှုအတွက်အရင်ကြီးတွေထုတ်ပေးတဲ့အထိသူတို့ကအကာအကွယ်ပေးတာတွေရှိပါတယ်အမေရိကန်အစိုးရကတော့သူကပတ်စံတက်နိုင်တော့သူကဒါတွေလုတ်ပေးနိုင်တယ်လို့ပြောမယ်ဆိုရင်တော့ရတာပေါ့လေဒါမှမဟုတ်လဲကျွန်တော်တို့မြန်မာနိုင်ငံမှာလဲအတိုင်းအတာတစ်ခုအထိအထိုက်အလျောက်ဒီထောက်ပံ့ပေးမယ်အကာအကွယ်ပေးမယ်အ ਨੇ ဆုံးအဆင့်ကတော့ဒီလူတွေအရေးယူမခံရဘူး repercussion ပေါ့နော်သူတို့တိုင်တဲ့အတွက်တံပြန်ဟိုပေါ့ကလေသားချေတာမျိုးမခံရဘူးဆိုရင်တော့ဒါအဲ့လိုမျိုးထုတ်ဖော်မဲ့သူတွေတိုင်ကြမဲ့သူတွေပို့ပြီးတော့ထွက်လာမယ်ထင်ပါတယ်အဲ့တော့ဦးမင်းလွင်ဦးရေကျွန်တော်နောက်ဆုံးခတ်တူတူလေးဖြည့်စီချင်တာကဒီဥစ္စာကိုကျွန်တော်တို့ပြဋ္ဌာန်းတဲ့လေဟိုဦးမင်းလည်းဦးကပြောထားတဲ့အခါကျတော့ကျွန်တော်ဘလို့ပုံစံနဲ့ဟိုပြဋ္ဌာန်းရင်ကောင်းမလဲဘလောက်အဆင့်ထိများဖြစ်မလဲဆိုတာကိုခတ်တူတူလေးပြောလို့ရမလား
ဟုတ်ကဲ့ပါလူ့ခွင့်ရေးချိုးဖောက်မှုခံရတဲ့သူတွေကပြည်သူပြည်သားတွေဖြစ်တယ်ချိုးဖောက်တဲ့သူတွေကအာဏာပိုင်အဖွဲ့အစည်းတွေဖြစ်တယ်ဒါကြောင့်လူ့ခွင့်ရေးချိုးဖောက်မှုကိုအကာအကွယ်ပေးနိုင်ဖို့အတွက်ကိုဥပဒေလိုမျိုးကအခိုင်အမာပြဋ္ဌာန်းဖို့လိုအပ်တယ်ဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့ဒီတရားရေးဌာနရဲ့ရှေ့နေချုပ်ရုံးရဲ့လူ့ခွင့်ရေးကော်မရှင်ရဲ့နောက်ပြီးတော့တခါအကာအကွယ်ပေးနိုင်ဖို့အတွက်အထူးရည်ထားဖို့ပေါ့နော်ဒါကတော့ဒီသက်တည်တွေကိုစောင့်ရှောက်ထိန်းသိမ်းဖို့အတွက်အထူးဖွဲ့စည်းထားတဲ့အဖွဲ့ကနေပြီးတော့အရေးပေါ်စီမံဆောင်ရွက်ပြီးတော့လှုပ်ဆောင်နိုင်မယ်ဆိုယူနစ်တစ်ခုအနေနဲ့ဖွဲ့စည်းစီမံဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ပြည်နယ်မှန်ကန်နဲ့အကောင့်တွေပေါ်ဆောင်ရွက်နိုင်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ဥရောပကောခင်ဗျဥရောပစောင့်လဲပြောပါအောင်အဲ့ဒီမြေကုန်းကိုပဲဘလို့ပုံစံနဲ့ကျွန်တော်တို့ဟိုပါပေါ့ဟိုကလက်တွေ့ကြကြလှုပ်ဆောင်နိုင်မယ်ထင်လေဥရောပဆောင်ကြပါလားခင်ဗျဟု
တ်ကဲ
့ဟုတ
်ဘွယ်ကြီးဘုံခြေဆောင်ဦးရေပုံမှန်349နိုင်ငံတော်ဒီညီလို့ဘုံဆိုဥရိယာရဲ့ဒန်းတူညီညာအခွင့်ရေးရကြည့်စီရပြီတို့ဒီဥရိယာအကာအကွယ်ကိုလည်းဒန်းတူညီညာစွာရယူပိုင်ခွင့်ပေးရပြီဆိုတဲ့နိုင်ငံသားတွေမူလအခွင့်အရေးမှာပါတဲ့အတိုင်းမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဥပဒေကိုပြင်ပြီးတော့အဲ့ဒီကော်မရှင်ကတွေ့ရှိချက်ကိုအရာလူ့ခွင့်ရေးချိုးဖောက်မှုဖြစ်တယ်ဆိုရင်သူ့ကော်မရှင်ကတရားစွဲဆိုပြီးတော့
အကာအကွယ်ပေးနိုင်တဲ့ဥပဒေတမျိုးကျင်းရမယ်ပြီးတော့မှဒါကိုဥပဒေပညာရှင်တွေနဲ့သက်သေတွေကိုအကာအကွယ်ပေးဥပဒေကိုလေ့လာပြီးတော့စွတ်တော့အစဉ်အဆက်မှာချွေးနေပြီးအမြန်ဆုံးပြထားမှာမဟုတ်လို့ချင်းအဲ့ဒီလက်စားမှုကိုလည်းမတိုင်ရဘူးတိုင်တဲ့လူကသက်သေဖြစ်တယ်ဒါပေမဲ့ဘဝအကြီးဆုံးအချိုးခဲရောက်တယ်အဲ့ဒါဒီကြောင့်အဲ့ဒီလက်စားမှုကြီးကစိုက်ပြီးတော့တည့်တယ်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့လိုဖြစ်နေပါတယ်တော့တော်တော်ကတုံ့ပြန်လိုက်ကြပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဥထုံးဦးခင်ဗျာနောက်ဆုံးပါများဟိုဆွေးနွေးကြပါတယ်လေခတ်တူတူလေးစက္ကန့်30လောက
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကအဓိကပြောချင်တာကတော့ကျွန်တော်တို့အခု2008ဖွဲ့စည်းအုပ်ချုပ်ပုံကနေပြီးတော့မှဆင့်သက်လာတဲ့ guideline democracy နဲ့တွားနေတဲ့နိုင်ငံမှာတော့အနေဆုံးဒီ democracy လေးလို့ပြောတဲ့သေးသေးလေးကိုတော့ခံပြီးပေးခဲ့ကြတဲ့နိုင်ငံရေးအကျဉ်းသားတွေဒါမှမဟုတ် 88-62 ကနေစပြီးဖြတ်တန်းခဲ့တဲ့ထောင်နေကြသေခံခဲ့ရအကျိုးပြက်ခံခဲ့ရတဲ့လူတွေကိုဒီနေ့ထိတော်မှနိုင်ငံရေးအကျဉ်းသားလို့ဆိုပြီးဥပဒေအရစကလုံးရအောင်ခွင့်မပြုသေးတဲ့ဒီနိုင်ငံမှာကျွန်တော်တို့ခုနပြောတဲ့ဟာကိုရဖို့ဆိုရင်ကျွန်တော်ဘယ်လို့မှစဉ်းစားလို့မရဘူးဗျာ။ဒါပါပဲခင်ဗျ
ာ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။တော်တော်ဘူးနောက်ဆုံးစက္ကန့်30လောက
်။အဲကျွန်မပြောချင်တာကတော့အဓိကပြည်သူတွေအတွက်ဒီဥပဒေကိုအဓိကဆောင်ရွက်နေတဲ့လွတ်တော်ကိုယ်စားလှယ်ကိုပြောချင်ပါတယ်။အဓိကပြည်ထောင်စုမှာရှိတဲ့ပြည်သူလွတ်တော်အမျိုးသားလွတ်တော်ကိုယ်စားလှယ်တွေအောက်ခြေကိုတည်ချာလေးလာပါပြည်သူတွေရဲ့လိုအပ်ချက်ကိုတည်ချာလေးလာပါပြည်သူတွေရဲ့မျက်နှာချက်တွေကိုတည်ချာလေးလာပါအစိုးရမှာဘာတွေမားယွင်းနေတဲ့အစစ်စစ်ဌာနဆိုင်ရာတွေမှာဘာတွေတိမ်းဆောက်နေဆိုတာကြည့်မှတကယ်ဥပဒေပြုလွတ်တော်မှာထိထိရောက်ဆွေးနွေးပေးပြီးမှတကယ်အကျိုးနိုင်တဲ့ဥပဒေတွေဖြစ်လာအောင်လို့အောက်ခြေအထိပေါ့နော်အပေါ်အလဲအကုန်လုံးစစ်စစ်ငူတို့တို့အဲဟိုပါတည်ချာလေးလာပြီးမှဒီဥပဒေကိုအောင်မြင်တဲ့ဥပဒေတစ်ခုဖြစ်အောင်အဲဆောင်ရွက်ပေးစီချင်ပါရဲ့ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျွန်တော်တို့အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
ကိုယ်စားဝင်လိုင်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုအင်္ဂါညထိပ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်တန်ကီထိုက်ကပြောပြပေးပါအောင်မရှင
်။ပြင်သစ်သမ္မတအီမာနျူရယ်မက်ခရွန်ကိုအမေရိကန်သမ္မတဒိုနယ်ထရန့်ကအင်ပီရိုမှာဒီကနေ့စစ်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။ဒီနောက်မှာတော့ကမ္ဘာရေးရာတွေကိုခေါင်းဆောင်တို့တို့ဆွေးနွေးကြပါတယ်။ပြင်းထန်တဲ့အမေရိကန်ကြားရာစုနှစ်နှစ်ခုကြားရင်းနှီးချစ်ချေမှုနဲ့စစ်ဖက်မဟာမိတ်ဖြစ်မှုတွေကိုတမရထရန့်ကဂုဏ်ပြုခဲ့ပါတယ်။ဒါအပြင်မကြခင်ကဓာတုလက်နဲ့အသုံးပြုတိုက်ခိုက်မှုတန်တရားနဲ့ဆီးရီးယားအပေါ်အမေရိကန်နဲ့ဗြိတိန်တို့ရဲ့တိုက်ခိုက်မှုမှာပြင်းထစ်ဘက်ကပူးပေါင်းပါဝင်ခဲ့တဲ့အတွက်လည်းပြင်းထစ်တမရကိုတမရထရန့်ကကျေးဇူးတင်ခဲ့ပါတယ်။ပြင်းထစ်တမရကတော့ခေါင်းဆောင်တို့ရဲ့တီးထန်တွစ်ဆုံမှုအတွင်းဆွေးနွေးကြမယ်ကမ္ဘာရေးရာကိစ္စတွေကိုပို့ပြီးတော့ရည်ညွှန်းပြောဆိုခဲ့ပါတယ်။ကမ္ဘာတလွှာအကြမ်းဖက်ဝါဒချင်းချောက်မှုမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုအီရန်နျူကလ িয়ার အရေး2015ခုနှစ်ကနိုင်ငံတကာသဘောတူညီချက်တွေကိုပြင်သစ်သမ္မတကပြောဆိုခဲ့တာပါဆွေးနွေးဖို့တွေ့ဆုံချပြီးနောက်မှာတော့အီရန်နျူကလ িয়ার သဘောတူညီချက်ကဆိုးဝါးလှတယ်လို့အမေရိကန်သမ္မတထရန့်ကပြောဆိုလိုက်ပြီးပြင်သစ်သမ္မတကတော့ဒီသဘောတူညီချက်ကအရေးကြီးတယ်လို့ပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဟောင်း George H.W. Bush ဟာသွေးတဲ့ကိုယောဂါပိုဝင်ရောက်သွားတဲ့အတွက်ဆေးရုံတက်ကုသနေရပြီးနောက်အခုမှတော့ပြန်လဲနှလန်းထူလာပါပြီ။အသက်63နှစ်အရွယ် Mr. Bush ကိုတနင်္ဂနွေနေ့မနေ့ပိုင်းကလေးက Houston Methodist ဆေးရုံမှာတင်ခဲ့ရတာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ညထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Peter Henley ဖြစ်ပါတယ်ရှင်။အခုညထုတ်လွှင့်ပေးခဲ့တဲ့9နိုင်ကနေ10နိုင်ထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြပြချင်း17နိုင်ကနေ10နိုင်ကနေ17နိုင်ထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.